Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2018ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ1925 32နဲ့လိုင်းလ190တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်မသင်္ကီထိုက်ပါရှင်တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖေရှားဖို့ဆုံးဖြတ်တဲ့အကြောင်းအာဏာရပါတီကဒီကနေ့ပြောဆိုလိုက်ပါတယ်။တိုင်းရင်းသားလက်နက်ကန်အဖွဲ့နှစ်ခုတို့အပြစ်ရစာချုပ်မှာလက်မှတ်ရေးထိုးပါတယ်။ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။နှစ်ပေါင်း90ကျော်မျှော်လင့်ချက်မဲ့နေတဲ့မြန်မာပြည်သူတွေအတွက် NCA အပြစ်ရစာချုပ်ဟာအမျိုးသားညီညွတ်ရေးရဲ့ဏ္ဍန်အစဖြစ်လို့ဒီစာချုပ်မှာလက်မှတ်ရေးထိုးကြဖို့ဒေါန်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။
မြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသမှာလက်နက်ကင်ပြည်ပက်ကတွေဂျိုကြာဂျိုကြာဖြစ်နေတုံးပါပဲမြန်မာနိုင်ငံအောက်ပိုင်းမှာငင်းကြိုင်းအလင်းရောင်တွေထွန်းလင်းတောက်ပနေပြီမဲ့လဲတနိုင်ငံလုံးချုံလွှမ်း
ဒီကြောင့်သတင်းတွေပြပြချင်းမှာတင်ဆက်သွားဖို့ရှိပါတယ်တခါဘူသီတောင်ရသေးတောင်မြို့နယ်တွေကနေမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေစေပဲဆိုတဲ့သတင်းပေးဖို့ချက်နဲ့ဒီကနေ့ဟာဒီလွတ်လပ်ရေးပြီးသူခါဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့ဖြစ်ပါတယ်ဒီမြန်မာနိုင်ငံတွင်းမှာရောထိုင်းနယ်ဇက်မှာပါဘယ်လိုကျင်းပကြသလဲဆိုတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်နေမတိုင်ခင်အခုရင်တုန်းတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖေရှားဖို့ဆုံးဖြတ်ကြောင်းအာဏာရပါတီကပြောဆိုလိုက်ပါတယ်သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အရေးလက္ခဏာမတွေ့ရသေးပါဘူးENC ပါတီခေါင်းဆောင်တွေကသမ္မတဇူမာနဲ့တွေ့ဆုံပြီးဆုံးဖြတ်ချက်ကိုအတိပေးပြောဆိုပြီးတဲ့အကြောင်းလဲပါတီရဲ့အတွင်းရေးမှူးကဒီကနေ့အင်ကာနစ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ ENC ပါတီရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တစ်ခုကိုအခြေခံပြီးဆုံးဖြတ်ခဲ့တာလို့လည်းသူကပြောပါတယ်။သမ္မတဇူမာဘက်ကတုံ့ပြန်ကြေညာချက်မရှိသေးသလိုပြန်ကြားရမယ်နောက်ဆုံးအချိန်သတ်မှတ်ချက်ကိုလည်းပေးမထားဘူးလို့ပါတီအတွင်းရေးမှူးကပြောပါတယ်။ပါတီရဲ့သဘောထားစန္ဒကိုသဘောတူဖို့အတွက်တော့သမ္မတဇူမာအနေနဲ့အခြေခံဥပဒေအရလိုက်နာစရာတော့မလိုအပ်ပါဘူး။ဒါပေမဲ့လို့လည်းသမ္မတဇူမာအနေနဲ့ယာရုကဆင်းပေးဖို့ညှင်းမယ်ဆိုရင်တော့ဒီကိစ္စကလွတ်တော်ကိုရောက်မှာဖြစ်ပြီးအယုံအချီမရှိမဲခွဲမှုနဲ့ဖယ်ရှားခံရနိုင်တာဖြစ်ပါတယ်။ဒီလိုဖြစ်လာရင်တော့အနာရ ANC ပါတီရဲ့အခြေအကဲကတောင်အာဖရိကသမ္မတဖြစ်လာနိုင်ပါတယ်။အနာရ ENP ရဲ့ခေါင်းဆောင်တွေမြို့တော်ပရီတိုရီယာမှာ73နိုင်ကြအစည်းအဝေးထိုင်နေကြချိန်မှာပဲပါတီအကြီးအကဲနဲ့အတွင်းရေးမှူးတို့ကဒီကနေ့မနက်ပိုင်းမှာပဲသမ္မတနဲ့တွေ့ဆုံဆွေးနွေးတယ်လို့လည်းသတင်းဌာနတွေကဖော်ပြနေကြပါတယ်။သမ္မတယာရုကိုလှအနှဲငယ်ဆက်လက်ရယူဖို့သမ္မတဇူမာရဲ့ပန်ကြားချက်ကိုပါတီခေါင်းဆောင်နဲ့အတွင်းရေးမှူးတို့ကလက်မခံပဲနှုတ်ထွက်စာတင်ဖို့48နာရီအချိန်ပေးခဲ့တယ်လို့လည်းသတင်းရှင်းမြစ်တွေကပြောဆိုကြပါတယ်ရှင်။
အမေရိကန်နိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးပြဿနာကိုအဖြေရှာဖို့လွှတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်နိုင်ငံကိုခလေးဘွားမှာတရားမဝင်ရောက်လာကြတဲ့လူငယ်ရှေ့ပြောင်းအခြေချသူတွေကိုအကာအကွယ်ပေးနိုင်မဲ့အခွင့်အရေးကနှဲပါလာနေပြီလို့လည်းသမ္မတထရမ့်ကသတိပေးလိုက်ပါတယ်။သမ္မတထရမ့်ကဆက်ပြီး Republican တွေဘက်ကရော Democrat တွေဘက်ကပါဖြစ်ရှင်းလိုကြပြီးနှစ်ပေါင်းများစွာကြာမြင့်လာပြီဖြစ်တဲ့ဒီဒါကာပြဿနာကိုအပြည့်အစုံဖြေရှင်းလိုက်နိုင်ရင်သိကောက်မှာဖြစ်ကြောင်းနဲ့အခုလိုဖြစ်ရှင်းဖို့ကအခုအချိန်ကနောက်ဆုံးအခွင့်အရေးဖြစ်တဲ့နောက်ထပ်အခွင့်အရေးမရှိတော့ဘူးလို့ဒီနေ့ Twitter ကနေရေးသားလိုက်ပါတယ်။ American ပြည်တော်စုကိုခလေးဘွားမှာတရားမဝင်ရောက်ရှိလာကြတဲ့ငယ်ရွယ်ရဲ့ရွှေပြောင်းဝင်ရောက်သူတွေကိုဌာနေပြန်ပို့မဲ့အရေးကနေအကာအကွယ်ပေးထားတဲ့ဒီဒါကာအစီအစဉ်ကိုပြီးခဲ့တဲ့နှစ်မှာသမ္မတ Trump ကရုပ်သိမ်းလိုက်တာဖြစ်ပြီးဒီလူတွေကိုတရားဝင်ဖြစ်လာအောင်ဥပဒေပြုဖို့လွှတ်တော်ကို March 5ရက်နေ့နောက်ဆုံးရက်သတ်မှတ်ပေးထားပြီးဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးပြည်ပြင်ပြောင်းလဲမှုကိစ္စတွေကိုထဲထဲဝင်ဝင်ဆက်ပြီးဆွေးနွေးကြဖို့အထက်လွှတ်တော်မှာရောမနေ့ကထောက်ခံမဲ69မဲကန့်ကွက်မဲ3မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson က IS အစ္စလာမစ်စစ်သွေးကြွတွေကိုလုံးဝပြုတ်သွားတဲ့အထိအလေးထားပြီးတော့ဆက်လက်တိုက်သွားဖို့လိုအပ်နေသေးတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်ဒီ IS စစ်သွေးကြွတွေကိုအီရတ်နဲ့ဆီးရီးယားနိုင်ငံတွေကသူတို့အရင်ထိန်းချုပ်ခဲ့တဲ့နေရာပေါင်းများစွာကနေမောင်းထုတ်နိုင်ခဲ့ပြီးဖြစ်ပေမဲ့အခုလိုဆက်ပြီးတော့ချေမုံပစ်ဖို့လိုနေသေးတယ်လို့ဝန်ကြီးထေလာဆန်ကကူဝိတ်နိုင်ငံမှာပြောဆိုတာဖြစ်ပါတယ် အမေရိကန်ဥဆောင်တဲ့လေချောင်းစစ်ဆင်ရေးတွေနဲ့စစ်သွေးကြအုပ်စုအပေါ်ဗန်ဒါရင်းနဲ့လူသေစုဆောင်မှုလမ်းကြောင်းတွေဖြတ်တောက်ရေးအပါအဝင်ဘက်ဆောင်ချေမှုန်ရေးမဟာဗျူဟာချက်မှလှုပ်ဆောင်ဖို့2014ခုနှစ်တုန်းကအမေရိကန်ကဖွဲ့ပေးခဲ့တဲ့မဟာမိတ်နိုင်ငံတွေအနေနဲ့ကူဝိတ်နိုင်ငံမှာညီလာခံကျင့်ပနေတာဖြစ်ပါတယ်ဝင်းကြီးထေလာဆန်ကဒီ ISIS စစ်သွေးကြွအဖွဲ့အနေနဲ့ဒေတာတွင်းနဲ့အမေရိကန်နိုင်ငံတွေအပြင်ကမ္ဘာတစ်ခုလုံးရဲ့တည်ငြိမ်မှုတွေအပေါ်ပြင်းပြင်းထန်ထန်ဆက်ပြီးတော့ချင်းချောက်နေသေးတယ်လို့ထုတ်ဖော်ပြောဆိုပါတယ်။ဝင်းကြီးထေလာဆန်ကဆက်ပြီးပြောတာမှာတော့ဒီစစ်သွေးကြွတွေအနေနဲ့အရင်2014ကစထိန်းချုပ်နိုင်ခဲ့တဲ့သူတို့နေမြေရဲ့98ရာခိုင်နှုန်းကိုလက်လွတ်ပေးလိုက်ရပြီဖြစ်ပေမဲ့အခုဖြစ်လာတဲ့ချင်းချောက်မှုကနောက်ပုံစံတစ်မျိုးနဲ့ဖြစ်တယ်လို့ပြောပါတယ်။ISIS တွေကအီရတ်နဲ့ဆီးရီးယားမှာပျောက်ကြားသဘုံထားမှုတွေလုပ်ဖို့ကြိုးပမ်းနေပြီးအာဖဂန်နစ္စတန်ဖိလစ်ပိုင်လီဗျာအနောက်အာဖရိကနဲ့တခြားနိုင်ငံတွေမှာခိုးအောင်နိုင်တဲ့နေရာတွေရှာနေတယ်လို့လည်းဝန်ကြီးတီလာဆန်ကဆက်ပြီးတော့ပြောဆိုခဲ့ပါတယ်ရှင
်။ Israel စစ်သားအနုကိုကိုထီလက်ရောက်တက်ခိုက်ခဲ့တဲ့ Palestine ဆက်ကြောတဲ့မင်းကလေးရမှုကို Israel စစ်ခုံရုံးမှဒီနေ့ရုံးထုတ်ရမှာတကားပိတ်ကြားနာဖို့တရားသူကြီးကအမိန့်ချလိုက်ပါတယ်။ဒီမင်းကလေးရမှုကိုကဘာတလွားစိတ်ဝင်စားလာခဲ့ကြတာဖြစ်ပါတယ်အချုပ်ချခံရတဲ့အဟက်တမီမီကပြီးခဲ့တဲ့လကပဲ18နှစ်ပြည့်ခဲ့တာဖြစ်ပြီးဒီနေ့သတင်းမီဒီယာသမားတွေနိုင်ငံခြားသံတမန်တွေရှေ့ကနေတရားရုံးတဲ့ကိုဝင်လာရမှာတော့လန်းလန်းဆန်းဆန်းနဲ့ယုံကြည်မှုအပြည့်ရှိနေပုံတွေ့ရပါတယ်တရားရုံးကြားနာမှုကိုလာကြတဲ့ဆွေမျိုးတွေနဲ့သူမခဏတွေ့စကားပြောပြီးတဲ့နောက်မှာတော့တရားသူကြီးကမိသားစုကနေလွဲလို့ခြံတဲ့လူအားလုံးအပြင်ထွက်ဖို့အမိန့်ထုတ်ခဲ့တာပါဆွေကျဆန်းခုကိုဖျက်ချပြီးမှာတော့နောက်ထပ်ယုံချင်းကိုနောက်လာတဲ့အထိရွှေဆိုင်လိုက်ပါတယ်ကာဇာနောက်ဘက်ကန်ကတမီမီရဲ့အိမ်ပြင်မှာသူမကအစ္စရေးစစ်သားနှူးကိုကိုထီလက်ရောက်တက်ခတ်ခဲ့တာကိုဗီဒီယိုထဲမှာတွေ့ခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ဗီဒီယိုထဲမှာတော့တမီမီကစစ်သားတူရဲ့ကန်ချောက်တမီမီကစစ်သားတူကိုကန်ချောက်ပရိုက်ခဲ့ပြီးနောက်ထပ်စစ်သားတူကိုလည်းမျက်နှာကိုရိုက်ခဲ့တာတွေ့ရပါတယ်ခင်ဗျာ
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာမွန်ပြည်တဲ့ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဒီကနေ့လက်မှတ်ရေးထိုးလိုက်ကြပါတယ်။ NLD အစိုးရလက်ထက်တနိုင်ငံလုံးအပြစ်ရစာချုပ်မှာပထမဆုံးလက်မှတ်ရေးထိုးတဲ့အဖွဲ့တွေလည်းဖြစ်ပါတယ်။ဒီအဖွဲ့နှစ်ဖွဲ့တို့ NCA စာချုပ်မှာထပ်ပြီးလက်မှတ်ရေးထိုးလိုက်တာကြောင့်NCA စာချုပ်မှာလက်မှတ်ရေးထိုးတဲ့အဖွဲ့စည်းပေါင်း10ဖွဲ့ရှိသွားပြီဖြစ်ပါတယ်။ဒီကနေ့လက်မှတ်ရေးထိုးပွဲကိုတော့သမ္မတဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဘိုးချုပ်မှုကြီးမင်းအောင်လှိုင်တို့တက်ရောက်ခဲ့ကြပါတယ်။အခုလို NCA စာချုပ်မှာနောက်ထပ်တိုင်းရင်းသားအဖွဲ့နှစ်ခုထပ်ပြီးပါဝင်လာတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကြိုးဆိုကြောင်းပြောဆိုပါတယ်။မွန်ပြည်တဲ့ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်မှာလက်မှတ်ရေးထိုးတဲ့အပေါ်ကြိုးဆိုတဲ့အကြောင်းဒီလိုလက်မှတ်ရေးထိုးလိုက်တာကရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်ရပ်ဖြစ်တဲ့အကြောင်းပါဝင်ပတ်သက်သူတို့အလုံးအနည်းနဲ့ဆင်းဆက်ဆွေးနွေးညှိနှိုင်းမှုအတွက်ခိုင်မာတဲ့ပိုင်းဖြတ်ချက်နဲ့အတူငြိမ်းချမ်းရေးအတွက်ရှေ့ဆက်ဆောင်ရွက်နိုင်ဖို့မြန်မာလူမှုအသိုင်းအဝိုင်းအလုံးတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်မယ်ဖက်ဒရယ်ပြည်ထောင်စုတရဖော်ဆောင်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းမြန်မာဆိုင်ရာအမေရိကန်တယုံကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်။ထိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံကနှစ်စဉ်ဥဆောင်ပြုလုပ်တဲ့ Cobra 9စစ်စင်ရေးလေ့ကျင့်ပွဲမှာမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ဝင်ပါခွင့်မရပဲဘေးကလိလသူဖြစ်တာတက်ရောက်နိုင်တာပါလို့အမေရိကန်ဘက်ကရှော့ပေါ်ပြောလိုက်ပါတယ်။အရှိတောင်အရှာမှာအကြီးအမားဆုံးနိုင်ငံတကာစီးရေးလေ့ကျင့်မှုဖြစ်တဲ့ဒီ Cobra ကိုရွှေမြောက်စစ်စင်ရေးမှာမြန်မာနိုင်ငံကနှစ်စဉ်လေ့လာသူဖြစ်တက်ရောက်လာခဲ့ပေမဲ့ဒီနှစ်မှာတော့မြန်မာတပ်မတော်ဘက်ကနေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်နေတယ်လို့ကြေကြေလောင်လောင်ပထမဆုံးဆက်ဆွဲမှုတွေပေါ်လာခဲ့ပြီးမှဝေဖန်မှုတွေကြီးမားလာချိန်မှာအခုလိုရှော့ပြောခဲ့တာပါမြန်မာတပ်မတော်အရာရှိသုံးဦးကိုဖိတ်ကြားခဲ့တဲ့ဒီစီးရေးလေ့ကျင့်ပွဲမှာထိုင်းနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Glenn Davis ကမြန်မာပုံမှုတအူးပဲဖွင့်ပွဲကိုတက်ခဲ့တာ တွေ့ခဲ့တယ်လို့အတည်ပြုပေးလိုက်ပြီးမြန်မာနိုင်ငံအနေနဲ့ဘလို့လေးချင်းမှုမှမဝင်မပါပဲလေးလာသူအဖြစ်တက်ရောက်တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။ American, Thai, တောင်ကိုရီးယား, Japan တရုတ်နိုင်ငံအပါအဝင်နိုင်ငံ၉နိုင်ငံအဓိကပါဝင်ပြီးအင်အား1000ကျော်ရှိတဲ့ဒီစီးရေးလေးချင်းမှုမှာလေးလာခွင့်ရတဲ့ဆယ်နိုင်ငံတဲကတစ်ခုဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ဒီလေးချင်ခန်းတွေတဲကလူသားချင်းစာနာမှုအကူအညီနဲ့တဘာဝဘေးဒဏ်အကူအညီအပိုင်းကိုသာလေးလာခွင့်ရမှာဖြစ်ပါတယ်။ American လွှတ်တော်ဘက်ကမြန်မာတပ်မတော်အနေနဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေချိန်မှာအခုလို American တပ်တွေနဲ့အတူတွဲမရှိသင့်ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်နေချိန်မှာ Pentagon စစ်ဌာနချုပ်ဘက်ကတော့အရှင်ထိုင်းနိုင်ငံကမြန်မာနိုင်ငံကိုဖိတ်ကြားခဲ့တာဖြစ်တယ်လို့ရှော့ပေါ်ပြောလာခဲ့ပါတယ်ခင်ဗျ။
တောင်ကိုရီးယားသမ္မတပတ်ကွန်ဟေကိုယာဒုကပြုတ်ချစေခဲ့တဲ့အဂတိလိုက်စားမှုအရှုပ်တော်ပုံကြီးကိုဖြစ်စေခဲ့သူသမ္မတဟောင်းရဲ့မိတ်ဆွေရင်းကိုထောင်နဲ့20ချမှတ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံဆိုးဗဟိုခရိုင်တရားရုံးကနေဒီကနေ့အင်ကာနစ်မှာချွိုင်းဆွန်ဆဲလ်ကိုနိုင်ငံရေးရာမှာဝင်ရောက်နှောက်ယှက်မှုအဂတိလိုက်စားမှုအာဏာအလွဲသုံးစားလုပ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါ။မစ်ချွိုင်းကိုဒေါ်လာ18တန်နီးပါးကြီးလေးတဲ့ငွေဒဏ်ကိုလည်းတရားရုံးကချမှတ်ပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ချွိုင်းကအစိုးရယာရုတာဝန်မရှိဘဲနဲ့သမ္မတအပေါ်လွှမ်းမိုးချုပ်ကံရုံနဲ့မဟုတ်ဘဲအယုံသွင်းထိန်းချုပ်ခဲ့တာလို့လည်းဆွဆွဲခံထားရပါတယ်။တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Lotte Group ရဲ့ဥက္ကဋ္ဌရှင်တောင်ဘင်းကိုလည်းလက်ပေးမှုနဲ့ထောင်ဒဏ်2နှစ်ခွဲကြက်ခံဖို့တရားရုံးကပြစ်ဒဏ်ချမှတ်ပါတယ်။ရှင်တောင်ဘင်းကတော့အခွင့်အလွတ်ဈေးဆိုင်တစ်ခုဖွင့်ခွင့်နဲ့တခြားအခွင့်အရေးတွေရဖို့အတွက် Miss Choi ဦးစီးတဲ့ Foundation တစ်ခုကိုဒေါ်လာ6တန်းလှူဒါန်းမှုနဲ့ဆွဲချက်တင်ခံရတာဖြစ်ပါတယ်။သမရဟောင်းပတ်ရဲ့အကြီးတန်းလက်ထောက်အန်းဂျုံဘွန်းကိုတော့အာဏာအလွဲသုံးစားလုပ်မှုနဲ့ထောင်ဒဏ်6နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်ရှင်
။အသက်21နှစ်အရွယ်ဂျပန်ရေခဲပြင်စကိတ်အဖြစ်သမား K Saito ကိုပြိုင်ပွဲအတွင်းတားမြစ်ဆေးသုံးဆွဲတာတွေ့ရှိခဲ့ပြီးဆောက်ဝါဒီအိုလံပစ်အားကစားပြိုင်ပွဲမှာရှင်ပြိုင်ဖို့ရက်ဆိုင်လိုက်ပါတယ်။သူဟာတောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့ဆောက်ဝါဒီအိုလံပစ်ပွဲမှာတားမြစ်ဆေးသုံးဆွဲတာတွေ့ရတဲ့ပထမဆုံးအားကစားသမားပဲဖြစ်ပါတယ်။စာအီတီကိုကိုယ်တိုင်သူ့သဘောနဲ့သူအားကစားပွဲကနေရရဆိုင်ပေးရကိုသဘောတူလိုက်ပြီးအိုလံပစ်ပွဲတော်ကနေထွက်ခွာမယ့်အချိန်အားကစားဆိုင်ရာအငင်းပွားမှုတွေကိုဖြစ်ရှင်းတဲ့တရားဝင်ကဒီနေ့ထုတ်ပြောလိုက်တာပါ။ကစားရမှာပုံမတက်ကြွပြီးစွမ်းအားပိုကောင်းနေဖို့အတွက်သုံးတဲ့တားမြစ်စည်းစိမ်ကိုစာအီတီကသုံးဆွဲထားတယ်လို့တာဝန်ရှိသူတွေကအခိုင်အမာပြောပါတယ်ခင်ဗျာ
။တိုင်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိင်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာမှာရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေနဲ့စတင်ကြပါတယ်။နှစ်ပေါင်း90ညှိုးလင်းချက်မဲ့ဖြစ်နေရတဲ့မြန်မာပြည်သူတွေအတွက် NCA တနိုင်ငံလုံးအပြည့်ရစာချုပ်ဟာအမျိုးသားညီညွတ်ရေးရဲ့အစအနီးတန်းဖြစ်တယ်လို့ဆိုပြီး NCA မှာလက်မှတ်ထိုးကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကလက်နက်ကင်အဖွဲ့အစည်းတွေကိုတိုက်တွန်းလိုက်ပါတယ်တမရော်ကာကွေဦးစည်းချုပ်ကတော့ NCA ဟာနှစ်ပေါင်း90ကြာလက်နက်ကင်လမ်းစဉ်အစွဲလမ်းတွေကိုဖြတ်တောက်နိုင်ဖို့တခုတည်းသောအာမခံချက်ပေးနိုင်တဲ့အရာဖြစ်တယ်လို့ပြောသွားပါတယ်ဒီကနေ့နေပြည်တော်မှာလုပ်တဲ့ NCA လက်မှတ်ထိုးပွဲကိုကိုယ်တိုင်သတင်းသွားယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ပါတယ်
ဒီကနေ့နေပြည်တော်မှာလုပ်တဲ့ဒီအခမ်းအနားကတော့မွန်ပြည်သစ်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့အနေနဲ့ NCA တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်မှာသဘောတူလက်မှတ်ရေးထိုးတဲ့ပွဲဖြစ်ပါတယ်လက်မှတ်မထိုးရသေးတဲ့ကြံတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအနေနဲ့ NCA မှာလက်မှတ်ထိုးကြဖို့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကဒီပွဲမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ
်မြန်မာနိုင်ငံရဲ့မြောက်ပိုင်းဒေသမှာလက်နက်ကိုင်ပြည်ပက်ကတွေဂျိုကြားဂျိုကြားဖြစ်နေတုံးပါပဲမြန်မာနိုင်ငံအောက်ပိုင်းမှာငင်းကြိုင်းအလင်းရောင်တွေထွန်းလင်းတောက်ပနေပြီမဲ့လည်းတနိုင်ငံလုံးချုံလွှားနိုင်အောင်မပေးနိုင်သေးပါဘူးနိုင်ငံတကာအလဲမှာကျမတို့နိုင်ငံဟာဖိအားပေါင်းများစွာဝေဖန်မှုပေါင်းများစွာနဲ့ရင်ဆိုင်နေရသလိုပြည်တွင်းမှာလည်းသဘောထားကွဲလဲမှုတွေနဲ့အငင်းပွားမှုတွေဟာဖြစ်နေတုံးပါပဲဒါကြောင့်အမျိုးသားညီညွတ်ရေးရဲ့အစအနီးတန်းဖြစ်တဲ့ NCA ကိုမျက်မှောက်ပြုကြဖို့ကျမအနေနဲ့လေးလေးနက်နက်တိုက်တွန်းပြောကြားလိုပါတယ်
NCA စာချုပ်မှာလက်မှတ်ထိုးဖို့အဓိကကြံနေတဲ့အဖွဲ့အစည်းတွေထဲမှာလက်ရှိမြောက်ပိုင်းမှာအစိုးရတပ်တွေနဲ့စစ်ရေးတင်းမာမှုရှိနေတဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာအင်အားအကြီးဆုံး UWSAW အဖွဲ့တို့ဖြစ်ကြပါတယ်ဒီအဖွဲ့တွေဘက်ကတော့ NCA လမ်းကြောင်းမဟုတ်တဲ့အခြားနိုင်ငံရေးလုပ်ငန်းစဉ်နီးလန်းကိုရှာမဲဆိုပြီးပြောဆိုနေကြတာပါတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့ NCA ငင်းညာရေးလမ်းကြောင်းနဲ့ပတ်သက်လို့တန်တရာမထားဖို့နဲ့အခုပွဲမှာလည်းအခိုင်အမာထပ်ပြောသွားခဲ့ပါတယ
်ဒီနေရာမှာအချို့ချို့တော့တိုင်းရင်းသားတက်တက်ကန်အဖွဲ့အစည်းများရဲ့ပုဂ္ဂိုလ်ရေးဆိုင်ကစားရေးအချို့မှာဒုံချုံရေးဆရာပြန်လဲပေါင်းစည်းခြင်းကိစ္စရတဲ့ဟာလက်နဲ့ချခိုင်းနေဆိုတဲ့မှောင်ရွက်စာမှောက်ယူမှုတွေတန်တရာစိတ်တွေမျိုးကြီးစိတ်တွေကိုဖြစ်ပေါ်နေတာကျွန်တော်တို့တွေ့မြင်နေကြပါတယ်တန်တရာစိတ်တွေမယုံကြည်စိတ်တွေဆိုရင်စိတ်တွေကိုတိုင်းသားတက်တက်ကန်အဖွဲ့အစည်းတည်တည်ရဲ့အဖွဲ့ဝင်များအနေနဲ့မရှိကြဘူးမထားကြဘူးကိုလည်းကျွန်တော်ပြောလိုပါတယ
်လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနှောင့်နှေးနေရတဲ့အခြေအနေမှာကံရီပါဝင်တဲ့မြောက်ပိုင်းမဟာမိတ်တပ်တွေအပေါ်တက်မတော်ဘက်ကစီရေးအရှိန်မြင့်နေတာကြောင့်လို့ဝေဖန်မှုတွေရှိနေပါတယ်ဒါပေမဲ့လည်းတက်မတော်ဘက်ကတော့စီရေးအရှိန်မြင့်တာမရှိကြောင်းနဲ့တက်မှတ်နေရတဲ့ထက်ကြော်လွန်မှုတွေရှိနေလို့နှစ်ဖက်ထိတွေ့ရတာဖြစ်တယ်လို့ VOA မင်းမြတ်မှုကိုဒုတိယဗိုလ်ချုပ်ကြီးတင်မောင်ဝင်းကပြန်လည်ပြောဆိုထားပါတယ်တရုတ်နိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆန်ကော့ရှန်းကိုလက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးမှာတရုတ်ပါဝင်မှုနဲ့ပတ်သက်ပြီး VOA မင်းမြတ်နာမှာသူက
ပြီးတော့我们非常关注缅甸所以我们愿意看到和平进程
တရုတ်နိုင်ငံကမြန်မာနိုင်ငံရဲ့အိမ်နီးချင်းနိုင်ငံဖြစ်လို့မြန်မာနိုင်ငံရဲ့ကိစ္စတွေကိုတော်တော်အလေးထားပါတယ်ခရီးဆိုင်ပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တစိုက်မမတ်ဖြစ်ဖို့ကျွန်တော်တို့မျှော်လင့်ပါတယ်မြန်မာနိုင်ငံမှာငြိမ်းချမ်းရဖို့ကျွန်တော်တို့အထောက်အကူပြုသွားမှာပါကျွန်တော်တို့ကပေါင်ကူတရာဖြစ်ပါတယ်ကျွန်တော်တို့ကြိုးပမ်းမှုအောက်မှာများပြားတဲ့အခြားတိုင်းရင်းသားလက်နက်ကင်တွေပုံမှုစာချုပ်ဖို့မျှော်လင့်ပါတယ်မြောက်ပိုင်းဖွဲ့တွေပါဖို့လုပ်နေတာကိုလည်းဒစိုက်မမတ်လုပ်နေပါတယ်တိုင်းရင်းသားတွေနဲ့အစိုးရကြားဆက်လက်တွေ့ဆုံဖို့လိုအပ်ပါသေးတယ်ကျွန်တော်တို့ကတိုက်တွန်းနေပါမယ်အခက်ခဲကတော့နှစ်ပေါင်းကြာပြီမို့တစ်ချိန်တွေ့တာနဲ့တော့မရနိုင်ပါဘူးအဖက်ဖက်ကယုံကြည်ပြီးအားလုံးပါဝင်ရေးဆက်လက်ရည်တည်ဖို့လိုအပ်ပါတယ
်အခု NCA လက်မှတ်ထိုးပွဲမှာတက်တွေအဖြစ်ပါဝင်ခွင့်ရတဲ့အတွက်ဝမ်းမြောက်ပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်ဖို့ထောက်ခံကူညီသွားမယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကမစ္စတာခရစ်စတင်ရှမစ်ကပြောဆိုလိုက်ပါတယ
် This is a happy day. We welcome the agreement of two more
ပြောကြကောင်းတဲ့နေ့ပါပဲဗျာ။တနင်္ဂနွေပြစ်ခတ်ရက်စီစာချုပ်မှာနောက်ထပ်အဖွဲ့နှစ်ဖွဲ့ပါလာတာကြိုဆိုရမှာပါ။ဒီလက်မှတ်ထိုးပွဲမှာတက်တွေအဖြစ်ပါဝင်ခွင့်ရတဲ့အတွက် EU ဥရောပသမဂ္ဂအနေနဲ့ဂုဏ်ယူပါတယ်။2015ခုနှစ်တုန်းကလည်းတက်တေဖြစ်နဲ့လက်မှတ်ထိုးခဲ့သလိုဒီနှစ်မှာလည်းတက်တေဖြစ်ထပ်ပြီးတော့လက်မှတ်ထိုးပါတယ်တိတော်ဝမ်းသာပါတယ်မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေကို EU ကဆက်ပြီးတော့အကူအညီပေးသွားမှာပါ
ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFCA ရဲ့အဖွဲ့ဝင်တွေဖြစ်တဲ့မွန်ပြည်သစ်ပါတီနဲ့လာဟုအဖွဲ့တို့ဟာဒီကနေ့မှာမြန်မာအစိုးရနဲ့ NCA စာချုပ်လက်မှတ်ရေးထိုးပြီးဖြစ်ပေမဲ့ရခိုင်အမျိုးသား Council ANC ကတော့လက်မှတ်ရေးထိုးနိုင်ခြင်းမရှိခဲ့ပါဘူးကန့်တတ်မှုတွေရှိနေတာကြောင့်ဆိုပြီး ANC ဘက်ကသဘောထားထုတ်ပြန်ထားပါတယ်လက်ရှိမှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ကိုလက်မှတ်ထိုးတာဒီကနေ့ထိုးတဲ့အဖွဲ့နှစ်ဖွဲ့အပါအဝင်ဆိုရင်10ဖွဲ့ရှိနေပါပြီဒီကနေ့လက်မှတ်ထိုးတဲ့အဖွဲ့နှစ်ဖွဲ့စလုံးဟာညီညွတ်တော်တိုင်းရင်းသား
ဒါတော့မမေခနေပြီးတော့ NCA လက်မှတ်ထိုးပွဲကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာနဲ့ VOA တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရပါမယ်။အခုတင်ပြချင်တာကဘူသီးတောင်နဲ့ရသေးတောင်မြို့နယ်တွေကရာနဲ့ချီတဲ့မွတ်စလင်လူ့ကသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေရာစွန့်ခွာထွက်ပြေးနေကြဆဲဖြစ်ပါတယ်။လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကတော့ ARSA အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်ခေါ်ယူမှုကြောင့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေရှိနေပြီးဒါဟာနိုင်ငံရေးကစားကွက်ဖန်တီးနေတာပါလို့ပြောလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့မမမြခန့်ကတင်ပြမှာပါ။
မြန်မာအစိုးရအနေနဲ့ဇန်နဝါရီ23ရက်နေ့ကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်ရှိနေတဲ့မွတ်စလင်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အစဉ်အသင့်ဖြစ်ပြီးလို့ဆိုပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းကသူတို့ခေါ်ရိုဟင်ဂျာဒုက္ခသည်တွေဟာဒီကနေ့အချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုအတုလိုက်နေရစွန့်ခွာထွက်ပြေးနေကြဆဲဖြစ်ပါတယ်။အခုလဖေဖော်ဝါရီ1ရက်နေ့ကနေ10ရက်နေ့အထိဗူဒီတောင်နဲ့ရသေးတောင်မြို့နယ်တွေကကြီးရွာ16ရွာကဒုက္ခသည်800ကျော်လောက်မောင်တော်မျိုးနဲ့ဂေါ်ဒူဒါရချောင်းဝပင်လယ်ကမ်းကြီးကတဆင်းဆက်လီရီနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုနေရွှန့်ခွာထွက်ပြေးနေကြကြောင်းပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မွတ်စလင်ဒုက္ခသည်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်မံထွက်ပြေးနေရတဲ့အကြောင်းရင်းတွေနဲ့ ERSA အကြမ်းဖက်အဖွဲ့ရဲ့ချင်းချောက်မှုကြောင့်လည်းပါဝင်တယ်လို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့အမြင့်ရန်အတွင်ဝင်ဦးမြင့်ကျိုင်းကပြောပါတယ
်။အဲသူတို့ဘက်ကတော့ခုနလိုပေါ့နှစ်ချက်ပေါ့တခုကတော့ဟိုဘက်ကနေလှမ်းခေါ်နေတာပေါ့လှမ်းခေါ်နေတယ်အဲကနဟိုဘက်မှာလာလို့ရှိရင်ပို့ပြီးတော့နေထိုင်ရေးပါ냐အစာရတောင်ရင်အစီအပြေတဲ့လုပ်ငန်းကြံရလေးတွေရှိတယ်ပါ냐ဒီလိုစီယုံတာလည်းရှိတယ်အဲတချို့ကလည်းဟိုကြားလာတော့အချင်းချောက်တင်တာလည်းရှိတယ်အဲ့လိုချင်းစီယုံတာနဲ့ချင်းချောက်တာကိုတွဲပြီးတော့လုပ်နေကြတော့သူတို့ကလည်းလက်ရှိနေထားမှာတော့ဒီဘက်မှာတော့လောကကြံရတာပါ냐အရင်လိုဟိုဘက်ဘောစိတ်ချမ်းသာနဲ့မလုပ်ရဘောအပြန်လန်းရခိုင်ကလည်းသူတို့ကိုလန့်နေတယ်သူတို့ကလည်းရခိုင်ကိုလန့်နေအဲ့လိုမလုံယုံတဲ့အခြေအနေမျိုးလေးတွေလည်းရှိတယ်ဆိုတော့ ဒါတွေကြောင့်ထွက်တယ်သူတို့သူတို့ပြည်ပင်တရင်ကတော့တည်ရတယ်ပဲအဲအဓိကတော့ EIS အဖွဲ့ကတော့သူတို့အကုန်လုံးထွက်သွားပြီချင်းတယ်ထွက်သွားမှသူတို့ကဟိုဘက်မှာအဲတခုခုသူတို့တောင်းဆိုလို့ပါလဲရမယ်ဆိုတဲ့သဘောမျိုးနဲ့ဒီ EIS အဖွဲ့ကလည်းချင်းကြောက်တယ်အဲနောက်ဟိုဘက်မှာရောက်နေတဲ့ဒီအဖွဲ့တွေဒီ EIS အဖွဲ့နဲ့ပတ်သက်တဲ့အဖွဲ့တွေကလည်းဟိုဘက်မှာလုပ်ငန်းနိုင်ငံတွေကောင်းတယ်ကောင်းကောင်းမွန်မွန်နေရတယ်ရိတ်ခါတွေအများကြီးရတယ်အထောက်ပံ့တဲ့ပစ္စည်းတွေအများကြီးရလာခဲ့ဖို့ဆိုပြီးတော့ခေါ်တယ်အဲ့လိုနှစ်ခုကြီးလည်းကြားတယ်ဗျ
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကိုဇန်နဝါရီ23ရက်နေ့မှာစတင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားသဘောတူညီထားတာဖြစ်ပြီးမြန်မာအစိုးရဘက်ကလက်ခံဖို့အစဉ်အသင့်ဖြစ်နေပြီလို့ပြောဆိုထားတာပါဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့လိုအပ်ချက်တချို့ကြောင့်ဒုက္ခသည်တွေကိုပြန်ပို့ဖို့အစဉ်အသင့်မဖြစ်သေးဘူးလို့ပြောဆိုထားသလိုကုလသမဂ္ဂအပအဝင်အခြားနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအလျင်စလိုမလုပ်ဖို့ပြောဆိုထားပါတယ်အခုလိုအခြေအနေမျိုးမှာရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေရက်ဆွန်ခွာထွက်ပြေးနေတာဟာနိုင်ငံရေးကစားကွက်ဖန်တီးနေတာလို့မြင်ကြောင်းဦးမြင့်ချိုင်ကတော့အခုလိုပြောပါတယ
်။ကျွန်တော်အနေနဲ့ကတော့ဒါကတော့ဟိုကျွန်တော်ဘက်ကလည်းတက်မယ်ဆိုလိုက်လိုက်ရော့ရော့နဲ့အဲကုညီထောက်ပံ့ရေးလုပ်တယ်သူတို့အမှန်မှန်တော့ဒါတွေကတရားမဝင်နေစားဖြတ်ကျော်တာဖြစ်တဲ့အတွက်ဖမ်းလို့စီးလို့ရတဲ့အနေထားပဲဒါကြောင့်ကျွန်တော်တို့ဘက်ကဖမ်းတာစီးတာမလုပ်ခဲနဲ့ထောက်ပြပြီးတော့ပဲစီယုံသိမ့်သိမ့်ပြီးတော့ပဲဒီလိုအပ်တဲ့အချက်အလက်ကိစ္စတွေထောက်ပြပြီးတော့ပဲခေါ်နေတာဖြစ်တဲ့အတွက်ဒါတွေကသူတို့နိုင်ငံရေးတစ်ခွက်ပေါ်နေတယ်ကနိုင်ငံရေးကစားနေတယ်ဖြစ်တဲ့အတွက်ကျွန်တော်တို့ဘက်ကတော့ဒီလူမှုရေးရကိုကြီးဆော့ချောက်သူတို့တစ်ဖက်ကလည်းလူကြုံရေးအသည့်နဲ့စောင့်ကြည့်နေရတယ်လို့ကျွန်တော်တို့ယူဆတယ်ဗျ
2019ခုနှစ်ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်ကလုံခြုံရေးကင်းစခန်း30လောက်ကို ARSA အစွန်းရောက်အုပ်စုတွေကစတင်တိုက်ခိုက်ပြီးမြန်မာစစ်တပ်ဘက်ကအင်အားအလွန်ကျွန်3တန်းပြန်တိုက်ခိုက်ပြီးနောက်ပိုင်းတချို့ပြန်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာသူအရေအတွက်ဟာအခုချိန်မှာ9သိန်းဝန်းကျင်လောက်ရှိနေကြောင်းကုလသမဂ္ဂကထုတ်ပြန်တဲ့စည်းရုံးစရာတွေမှာဖော်ပြထားပါတယ်ရှင
်။မမမြခင်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ဟာမြန်မာလွတ်လပ်ရေးပြည်သူ့ကခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့103နှစ်ပြည့်မွေးနေ့ဖြစ်ပါတယ်။ဖေဖော်ဝါရီ23ရက်နေ့မှာကြာရောက်တဲ့ဗိုလ်ချုပ်မွေးနေ့နဲ့ဗိုလ်ချုပ်အောင်ဆန်းအကြောင်းကိုမြန်မာလူငယ်တွေကြားဘလောက်ထိသိရှိထားကြပါသလဲဆိုတာကိုကိုကောင်းဆန်းဟင်းကစူးစီးတင်ပြထားပါတယ်။
ဖေဖော်ဝါရီ23ရက်နေ့ဟာမြန်မာလွတ်လပ်ရေးဖခင်ကြီးလည်းဖြစ်အမျိုးသားခေါင်းဆောင်လည်းဖြစ်တဲ့ဗိုလ်ချုပ်အောင်ဆန်းရဲ့103နှစ်မြောက်မွေးနေ့ဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းကြာဆုံးသွားတာကတော့နှစ်ပေါင်း60ကျော်သွားပါပြီ။လက်ရှိအချိန်မှာလူငယ်တွေအနေနဲ့လွတ်လပ်ရေးခေါင်းဆောင်ဗိုလ်ချုပ်အောင်ဆန်းရဲ့တမိုင်းရာဇဝင်တွေနဲ့ပတ်သက်ပြီးမေးလျှော့နေတာမျိုးတွေရှိနေပါတယ်။ဒါရခိုင်နှစ်ပေါင်းများစွာကလေးကဗိုလ်ချုပ်ရဲ့တမိုင်းဖျောက်ခံထားရတဲ့ဆိုးကျိုးတွေကြောင့်ဗိုလ်ချုပ်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုယနေ့ခေတ်လူငယ်တွေသိသင့်သလောက်မသိကြဘူးလို့စာရေးဆရာတသက်ကျော်စွာကပြောပါတယ
်။ဆိုပြောမယ်ဆိုတော့နှစ်ပေါင်းများစွာတမိုင်းဖျောက်ခံထားရတာပေါ့။အရင်ဆုံးကဟိုပတ်စံနေပုံမှာစပြီးတော့တမိုင်းတွေဖျောက်ခံထားရတယ်။အဲပြီးတော့ဟိုဖက်ဆောက်အထက်မှာအဲတမိုင်းတွေဖျောက်တယ်အဲ့တော့သူနဲ့ပတ်သက်တဲ့သမားလေးကျွန်တော်စာရေးဆရာပါကျွန်တော်တို့အရင်တော့ဗိုလ်ချုပ်ဆန်းစာအုပ်ထုတ်ရင်ပြဿနာရှာခံရတဲ့ဟိုစာပေစစ်ရေးကာလကိုကျွန်တော်တို့ဖြတ်တန်းခဲ့ရပြီလေအသမိုင်းတွေဖျောက်ခံထားတဲ့ဟိုအကျိုးဆက်တွေပေါ့အခုချိန်မှာလာထိနေတာပါခင်ဗျအသမိုင်းဖျောက်ခံထားတဲ့အကျိုးဆက်တွေသမိုင်းဖျောက်ခံထားတဲ့အကျိုးဆက်တွေအခုထိလာထိနေတာပ
ါဖေဖော်ဝါရီ23မှာဗိုလ်ချုပ်မွေးနေ့ပါ1935ရှေ့နေဥဖာသားလို့ဆိုတဲ့အောင်ဆန်းစာနီကဗျာလေးအတိုင်းဒီကနေ့ဖေဖော်ဝါရီ23ရက်နေ့ဟာဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့လို့တည်ထားကြပေမဲ့လည်းဗိုလ်ချုပ်ရဲ့မြမမွေးတက်ခရစ်ကိုမသိလို့ဗိုလ်ချုပ်ကြေးရုံမှာလာကြည့်ရတယ်လို့ဆိုလာသူကကိုရန်ကြောင်သားလေးမောင်မင်းတက်မှာ
ကျွန်တော်ဗိုလ်ချုပ်အောင်ဆန်းကိုဗိုလ်ချုပ်အောင်ဆန်းအကြောင်းကိုတည်တင်းလောက်တော့တည်ထားပါတယ်ဗိုလ်ချုပ်အောင်ဆန်းဒီခုနှစ်မြမတက်ခရစ်ခုနှစ်ကိုလာကြည့်တာပါဟုတ်ပါကျွန်တော်အင်္ဂလိပ်ခုနှစ်ပဲတည်လို့ပါ
စာရေးဆရာဒေါက်တာကျော်စွာကတော့အခုလိုဗိုလ်ချုပ်အောင်ဆန်းရဲ့မွေးနေ့မျိုးမှာ NLD အစိုးရအနေနဲ့နိုင်ငံတော်အခမ်းအနားပုံစံမျိုးကျင်းပပေးနိုင်ရင်ပိုပြီးကောင်းမယ်လို့သုံးသပ်ပါတယ်
။ဒီအနေနဲ့အမှတ်တရလေးပေါ့ဟိုမနေ့10နိုင်ဆို10နိုင်ကြီးပေါ့ဒါမှမဟုတ်ရင်ညနေဆိုညနေပေါ့အဲ့လိုအချိန်မျိုးမှာကျွန်တော်တို့ဟိုပဲ့ဖို့နိုင်များချွေးတာမျိုးပေါ့ဒါမှမဟုတ်ရင်အဲ့လိုတစ်ခုခုအထိတ်မှာပေါ့လာတဲ့လူလေးတွေကိုရင်တိုးလေးတွေပဲဖြစ်ဖြစ်အဲ့လိုမှတ်တရလေးအဲ့လိုမျိုးလေးတွေတသိန်းတစ်ဖွဲ့ရပေါ့လုံနိုင်ရင်တော့ကောင်းပါဒါပေမဲ့ဟိုဘယ်လိုလဲဆိုတော့ဒါဟိုအာနာရပါတီအနေနဲ့လုံနိုင်ရင်တော့လေအစိုးရအနေနဲ့လုံနိုင်ရင်တော့လေကောင်းတာပေါ့လေဒါလို့မလုံနိုင်ဘူးဆိုတော့ကျွန်တော်ကတော့စဉ်းစားနောက်နှစ်လေးကျရင်တော့ကျွန်တော်လုံမယ်ဒီနှစ်ကိုကျွန်တော်တခုခုရှိလိမ့်မယ်လို့အောင်းမိပြီးတော့ကိုကလည်းဘာမှမစီစဉ်တာဘူးဒီတိုင်းမဲ့လာတဲ့ခါတိုင်းနှစ်တွေတိုင်းမဲ့ကျွန်တော်လာရှိခိုးနေကြတယ်မဲ့လာရှိခိုးတယ်ပြီးတော့အခုဒီမှာတွေ့တဲ့ခါကျတော့ဘာမှမရှိဘူးမရှိတဲ့ခါကျတော့နောက်နှစ်လေးကျရင်တော့ကျွန်တော်တို့ဟိုဒီသတိပုဂ္ဂလတက်ကြွလှူရှားသူတွေပဲလှုပ်ကြရတော့မှာပေါ့လေအဲကျွန်တော်တို့ဒီမှာတခုတော့လှုပ်တင်တယ်လို့ထင်တယ်တကယ်လို့ဟိုနိုင်ငံတော်အနေနဲ့လှုပ်ပေးနိုင်တော့ပူကောင်းတာပေါ့လေပူပြီးမင်္ဂလာရှိတာပေါ့ဒါကနိုင်ငံတော်အဆင့်နဲ့လှုပ်တဲ့ခါကျတော့အဲ့ဒါလေးပဲအဲ့လေးဒါဖြစ်စီတာ
Nesin bojo mwini yao dain, yako miuka bojo jiyo ma la yao kero pite lo so la dugaro alame yoshin teo sa nankin ziya wa.
Nankin ni taayin kaara piwe paare, jini ka suwe ne, di maale kaara piwe, biro di bojo ee na maale po no, di namae kao te ujo turu nae kunu ne patta piwe, atte ne po no, upaamdo nankin ee ma, jihi di paare aalong dhu dhe ne po no, di dite ma kaja nankin atte ne ma toa nae mene, mene paae ma, shute shere cha lo,
အခုကျွန်မဘိုးချုပ်ဒီနေ့ဘိုးချုပ်မွေးနေ့ဖြစ်တဲ့ကြောင့်လာပါကာရာပြူတယ်။ဒါပြင်တော့နိုင်ငံရှုတင်ဆက်သွားမှာပေါ့။အရင်နှစ်တွေကတော့ဘိုးချုပ်မွေးနေ့တွေမှာစာပေဟောပြောပွဲတွေဘိုးချုပ်ရုပ်တူပကြီးပြိုင်ပွဲတွေခပြားရုပ်ပွဲတွေကိုကျင်းပလေးရှိကြပေမဲ့ဒီနေ့မှာတော့အဲ့ဒီလိုပြုလုပ်တာမျိုးတွေတိတ်မတွေ့ရတော့ပါဘူး။ဒီကနေ့မနေ့အစောပိုင်းမှာတော့ရန်ကုန်မြို့အနယ်ဒီရ
ဘိုးချုပ်မွေးနေ့ကိုထိုင်းမြန်မာနယ်စပ်ရွှေပြောင်းစာသင်ကျောင်းနေမှာလဲမြန်မာနိုင်ငံကလေးများနေ့အဖြစ်နဲ့နှစ်စဉ်ကျင်းပရမှာဒီနှစ်လဲကျင်းပခဲ့ပါတယ်ဒါဟာမြန်မာနိုင်ငံသားကလေးတွေအနေနဲ့ဘိုးချုပ်အောင်ဆန်းရဲ့စိတ်ဓာတ်ကိုအတူယူနိုင်ဖို့ကျင်းပကြတာဖြစ်တယ်လို့လွတ်လပ်ရေးယူပေးတဲ့နိုင်ငံခေါင်းဆောင်တွေအကြောင်းရွှေပြောင်းကလေးငယ်တွေသိရှိရအောင်လှုပ်ဆောင်ပေးတယ်လို့ဆိုပါတယ်ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိရမှာတော့နှစ်စဉ်နှစ်တိုင်းလိုလိုဘိုးကျောင်းအဆိုင်ရဲ့မွေးနေ့ဖြစ်တဲ့မြန်မာနိုင်ငံကလေးများနေ့ကိုကျောင်းအတော်များများကကျင်းပခဲ့ကြတာပါရွှေပြောင်းအထက်တန်းကျောင်းဖြစ်တဲ့စောကျောင်းမှာတော့ဘိုးကျောင်းအဆိုင်မွေးနေ့မြန်မာနိုင်ငံကလေးများနေ့ကိုပျော်ပွဲရှင်ပွဲအားကစားပွဲတွေနဲ့အတူကလေးများနေ့ကိုကျင်းပခဲ့ကြပါတယ်။ဘာကြောင့်ကျင်းပတယ်လဲဆိုတာကိုတော့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကအခုလိုရှင်းပြပါတယ
်။ကလေးများနေ့ကတော့ကျွန်တော်တို့မြန်မာနိုင်ငံဟောပေါ့ဘိုးကျောင်းဆိုင်မွေးနေ့ပေါ့မွေးနေ့ဆိုတဲ့လူတွေဖခင်တွေတို့ကလေးများနေ့အရင်ကလည်းလပြပြရှင်ပေါ့သူကလေးများနေ့ပြအောင်ရယ်သူ့လိုမျိုးဘိုးကျောင်းဆိုင်မျိုးကျိုးစားခြင်းစိတ်လောက်ကခြင်းစိတ်စိတ်သက်တွေအတူယူဖို့အတွက်လုပ်ပေးရတာပေါ့တော်ဒီနေ့မှာတော့မနေ့ပိုင်းပလေးတွေအပြောင်းအလဲပေါ်ကစားပွဲတွေလုပ်ပြီးတော့ခန္ဓာခန္ဓာကိုယ်တွေအဲ့မှာစားတောက်တွေပါဒီမှာလုပ်ပြီးတော့နေ့ချင်းပိုင်းကျတော့တို့ဘုကျောင်းဆန်းနဲ့ပတ်သက်တဲ့မိန်ကွန်းတွေအဲ့ဒါတွေကိုကျွန်တော်တို့ပရောဂျက်တာနဲ့ထိုးပြီးတော့ပြတာပေါ့
အခုလိုကျင်းပခဲ့တာစောကျောင်းမှာတော့10နှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်နောက်ထပ်ကျောင်းတစ်ကျောင်းဖြစ်တဲ့ BLSO ရွှေပြောင်းအလဲတန်းကျောင်းမှာလည်းဘုကျောင်းအောင်ဆန်းမွေးနေ့မြန်မာနိုင်ငံကလေးများနေ့ကျင်းပရတဲ့ရည်ရွယ်ချက်ကိုကျောင်းအုပ်ဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုရှင်းပြပါတယ
်ကျမတို့ကျောင်းကအလဲတန်းအဆင့်ထိပဲရှိတော့ဒီကဒီကလေးမျိုးဆက်တဲ့ကလေးတွေအတွက်ဘုကျောင်းရဲ့လေးစားကုန်ရမယ့်စိတ်ဓာတ်တွေအထူးယူရမယ့်အကျင့်စာရိတ္တတွေသူ့ရဲ့ဂုံပုတ်တွေပေါ့နော်မကြောက်ပြက်အောင်နဲ့မကြောက်ပြက်အောင်အတွက်ဘာမကြောက်ပြက်အောင်အတွက်ဆိုရည်ရဲ့ကျန်တဲ့ကျမတို့စဉ်းစားမကျက်လောက်တယ်ဘာကြောင့်ဟိုဒီဘိုးကျောင်းရဲ့မွေးနေ့အချိန်မှန်နေနဲ့မြန်မာပြည်မှာပြုလုပ်တဲ့မြန်မာနိုင်ငံကလေးများနေ့ဆိုတဲ့ခေါင်းစဉ်တွေပဲကျမတို့ကလေးတွေကြပြကြံပွဲတွေကျော်ပွဲရှင်ပွဲတွေအာကန်စားနဲ့တချီအမှုရှင်များကြံပွဲတွေကျမတို့နှစ်စဉ်တစ်ပတ်ကျင်းပခြင်းဖြစ်တယ်
ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း 14,000 နီးပါးစာသင်ကြားနေတာဖြစ်ပါတယ်ဒီထဲကမူလတန်းကျောင်းအတော်များများရှိပြီးအဲ့ဒီကျောင်းထဲမှာလည်းအဲ့ဒီကျောင်းနေမှာလဲမြန်မာနိုင်ငံကလေးများနေ့အဖြစ်ပျော်ပွဲရှင်ပွဲတွေကျင်းပကြသလိုအလဲတန်းကျောင်းနေနဲ့အထက်တန်းကျောင်းတို့မှာတော့မြမလွတ်လပ်ရေးကိုရအောင်ယူပေးခဲ့တဲ့ဘိုးချုပ်အောင်ဆန်းကိုနောက်မျိုးဆက်ကလေးတွေသိရှိအောင်ဘိုးချုပ်ကိုအတူယူလေးစားနိုင်ဖို့အတွက်ကြပြစာစီစာကုန်းပြိုင်ပွဲတွေသာမကသမိုင်းဝင်မှတ်တမ်းတွေကိုပါသိရှိအောင်ဟောပြောပွဲတွေလုပ်ပြီးကျင်းပခဲ့ကြပါတယ်ရှင်
ထိုင်းချေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်မကြခင်မှာဓာတ်ရိုက်လေလိုင်းအစီအစဉ်ဆွေးနွေးခန်းကိုစတင်ပါပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည 9:00 ခွဲရှိပါပြီ။ VOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်တွေကိုည 10:00 အထိလိုင်းဒိုမီတာ 19.32.51 တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ VOA ရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်။အခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်နေပါပြီ
။အမေရိကန်ကွန်ဂရက်စ်လွှတ်တော်အတွင်းဆယ်စုနှစ်ချီမဆွေးနွေးပဲထားခဲ့တဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲရေးကိစ္စကိုအမေရိကန်ထက်လွှတ်တော်မှဒီသတင်းပတ်စတင်ဆွေးနွေးနေပါတယ်။ထောင်ပေါင်းကြီးတဲ့မှတ်တမ်းမှတ်ရမယ့်လူငယ်တွေနေရာချင်းပြန်ဖို့ခံရနိုင်တဲ့အခြေအနေကိုလက်တလောရင်ဆိုင်နေရတဲ့အချိန်မျိုးလဲဒီကိစ္စကိုအဓိကဆွေးနွေးနေကြတာပါ။တချို့လွှတ်တော်အမတ်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြဋ္ဌာန်းချင်ကြပြီးဒီလိုပြောင်းလဲပြဋ္ဌာန်းမယ်ဆိုရင်ကမ္ဘာတဝန်းကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာရောက်နေထိုင်တဲ့သူတွေအပေါ်မှာလဲအကြီးအကျယ်ရိုက်ခတ်နိုင်ပါတယ
်။ The yeas are 71, the nays are 28.
ဖက်ဒရယ်အစိုးရ၃စိတ်ကိုလာမယ့်နှစ်နှစ်စာတည်တံ့တိုးဖို့ပြီးခဲ့တဲ့ဘက်ကတည်ပြုခဲ့ပြီးတဲ့နောက်ထက်လွှတ်တော်မှာလူဝင်မှုကြီးကြပ်ရေးကိစ္စကနောက်ထပ်အခြေတည်ဆွေးနွေးငြိမ်းချမ်းစရာကိစ္စတစ်ခုဖြစ်လာပါတယ
် Next week could be historic.
ဒါကြောင့်လည်းဒီမိုကရက်ထက်လွှတ်တော်မှာဒစ်ဒါဗင်ကရှိလာမယ့်ဘက်ကတော့သမိုင်းဝင်ပါပဲဆိုပြီးကြုံဝါခဲ့တာပါလူဝင်မှုကြီးကြပ်ရေးကိစ္စကိုဆွေးနွေးဖို့သမ္မတဒေါ်နယ်ထရန့်ကိုတိုင်ပြီးခဲ့တဲ့နှစ်ကလေးကလမ်းစာဖွင့်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကိုကလေးဘွားတွေကမှတ်တမ်းမှတ်ရမယ်မိဘတွေနဲ့အတူရောက်လာခဲ့သူတွေကိုယာယီနေထိုင်ခွင့်နဲ့ကာကွယ်ပေးထားတဲ့ဒါကားလို့ခေါ်တဲ့အစီအစဉ်ကိုသူကဖျက်သိမ်းခဲ့ပါလေဒီကိစ္စကိုမလ9ရက်နေ့မတိုင်ခင်လွှတ်တော်အနေနဲ့ရည်ရွယ်ဖြည့်ရှင်းဖို့လဲသမ္မတကအချိန်ပေးထားတာပါဒီမိုကရက်အထက်လွှတ်တော်အမတ်ဒစ်ဒါဗင်က
At that point 1000 young people each day on average
ဒီအချိန်မှာနေ့စဉ်ပြန်မြလူငယ်1000လောက်အမေရိကန်ပြည်ထောင်စုမှာနေထိုင်အလုပ်လုပ်ခွင့်ဆုံးရှုံးပြီးပြန်ဖို့ခံရမယ့်အခြေအနေကိုရင်ဆိုင်ရပါလိမ့်မယ်
ရှေ့ပြောင်းခြေချလာတဲ့လူငယ်တွေအနေနဲ့အမေရိကန်ပြည်ထောင်စုမှာသူတို့ဘဝရည်မှန်းချက်အိမ်မက်တွေကိုအကောင့်ထဲပေါ်ခွင့်ရှိရမယ်ဆိုပြီးပါတီနေရာစလုံးကအမတ်တွေကတော့ပြောနေတာပါ Republican ထက်လွှတ်တော်အမတ် James Chankford ကလည်းအခုလိုပြောပါလ
ား I see this as an opportunity for these individuals I've literally grown up in our country to be able to be full
ဒီတိုင်းပြည်မှာပဲလူလားမြောက်လာတဲ့သူတွေလို့ပြောရမယ်လူငယ်တွေအတွက်အခွင့်အလမ်းတစ်ခုပါဒီတိုင်းပြည်မှာအပြည့်အဝပါဝင်ခွင့်ရှိရပါလိမ့်မယ်
ဒါမှလည်းသမ္မတထရန့်ကတော့ဒါကာအစည်းအဝေးကိုပြန်လည်ပြင်ဆင်ဖို့နဲ့လူဝင်မှုကြီးကြပ်ရေးမှာတင်းတင်းကြပ်ကြပ်ဂရင်တွေဖို့ပဲပြောဆိုနေတာပါ
We need the wall. We're going to get the wall. We've identified 3 priorities for creating a safe, modern and
law. ၎င်းမှာကျွန်တော်တို့တိုင်းကာဖို့လိုပါတယ်။ကာရပါလိမ့်မယ်။ဦးစားပေးအချက်3ချက်အနေနဲ့လုံခြုံပြီးခေတ်မီတဲ့လူဝင်မှုကြီးကြပ်ရေးစနစ်၎င်းကိုလုံခြုံအောင်ကာနိုင်ဖို့နဲ့အနည်းဆုံးမဟုတ်တဲ့တခြားဆွေမျိုးတွေကိုပါလာခွင့်ပေးတဲ့စနစ်ကိုအဆုံးသတ်ရပါလိမ့်မယ်။စိုးရတဲ့ဗီဇာကန်ဆယ်မယ်ဆိုတာကိုလည်းပယ်ဖျက်ရပါလိမ့်မယ
်ဒီမိုကရက်ဘက်ကတော့ဒါကာစီစဉ်ရယာယီကာကွယ်ရထားသူတွေကိုတရားဝင်နေထိုင်ခွင့်ရဖို့နဲ့နေဆက်လုံခြုံရေးတိုးမြှင့်မှုကိစ္စတွေကိုအ ਨੇ ဆုံးအစ်ညှိနှိုင်းနေပါတယ်ဒီမိုကရက်ထက်လွှတ်တော်မှာချက်ရှာမားကအခုလိုပြောပါတယ
် There's an appetite on both sides and in both chambers
ဒီကိစ္စကိုအောင်မြအောင်ဆောင်ရွက်ဖို့လွှတ်တော်နှစ်ရလုံးကဆန္ဒရှိနေပါတယ်နှစ်ဖက်စလုံးက Dreamers လို့ခေါ်တဲ့လူငယ်တွေကိုကူညီဖို့နဲ့နေကြားလုံခြုံရေးအတွက်လှုပ်ချင်ကြပါတယ်
အထက်လွှတ်တော်အမတ်ဂျွန်ကော်နင်တို့လိုဝါရင်ရီပါဘလီကန်အမတ်တွေကတော့သမ္မတထရန့်ရဲ့လူဝင်မှုကြီးကြပ်ရေးအစုပြုချက်ကိုချီးကျူးတင်တယ်ဆိုပြီးပြောဆိုနေပါတယ
် But President Trump has done something that President Obama never did.
သမ္မတအိုဘားမားလက်ထက်ကမလုပ်ခဲ့တဲ့ကိစ္စကိုသမ္မတထရန့်ကတခုခုလုပ်နေတာပါ။အမေရိကန်ပြည်ထောင်စုမှာယာယီနေထိုင်ခွင့်ရတဲ့ဒါကာအစီအစဉ်အောက်မှာအကျိုးဝင်တဲ့သူ 1.8 သန်းကိုနိုင်ငံသားဖြစ်နိုင်မယ့်အခွင့်အလမ်းကိုသူကပေးနေတာပါ။ဒါကသိက္ခူရရောတဲ့ကမ်းလှမ်းချက်ပါ။
အထက်လွှတ်တော်မှမေရှမကော်နေကတော့လွှတ်တော်အနေနဲ့တကယ်တမ်းတည်ပြုချက်ဘာထွက်လာမလဲဆိုတာမသိကြပေမဲ့လည်းမျက်နှာတတတတ်နိုင်ဆုံးလှုပ်ဆောင်သွားမယ်ဆိုပြီးပြောဆိုနေပါတယ
်
လွှတ်တော်တွင်ခြေတင်ညှိကုံမှုတွေကိုအများပြည်သူတွေရှေ့မှောက်မှာဆွေးနွေးဖို့မေရှမကော်နေကကြေပေးထားတာပါဆိုလိုတာကအချိန်ကန့်သက်ချက်မထားဘဲအဆိုပြုချက်ဘလောက်ပဲဖြစ်ဖြစ်ထည့်သွင်းစဉ်းစားနိုင်အောင်အကန့်အသတ်မရှိတင်နိုင်ဖို့ကိုလည်းအထက်လွှတ်တော်အမတ်တွေကကန့်လန့်ထားပါတယ် အထက်လွှတ်တော်အတွင်းဒီပြုတဲ့ဘလို့သဘောတူညီချက်မျိုးမဆိုအောက်လွှတ်တော်ရဲ့ဒီပြုချက်ရယူဖို့လိုပြီးသမ္မတဒေါ်နယ်ထရန့်ဥပဒေအဖြစ်ဒီပြုလက်မှတ်ရေးထိုးရမှာဖြစ်ကြောင်းပါခင်ဗျာ
။ဦးသိန်းထိုက်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းဒီကောင်းစရာတွေကိုနားဆင်ကြရတာပါခင်ဗျာ။အခုချိန်အားစပြီးအင်္ဂါညဗီရီဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုဆွေးနွေးကြတော့မှာပါ။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကိုရန်နိုင်ကအစီအစဉ်ထုတ်လုပ်သူအဖြစ်တာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုးစားပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်ပခလုံခြုံရေးနဲ့လူခွင့်ရေးဘယ်ရာကဦးစားပေးဖြစ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာပါ။ရခိုင်ရေးကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတော်လုံခြုံရေးဆိုတဲ့အယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံရေးမှာပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်က Ranger ရေးကိစ္စကိုချင်းကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလား။ဒါမှမဟုတ်နိုင်ငံတကာကပြောနေသလိုပဲလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလား။ဒီနှစ်ခုဟန်ချက်ညီမြအောင်လို့ဆောင်ရွက်နိုင်မဲ့နီလန်ရောင်ဖြစ်နိုင်ပါလားအခုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥညုံဦးမြင့်ကိုညုံဦးမြင့်ပါကိုညုံဦးမြင့်ကတော့ယင်းမြန်မာပြည်စင်တာကတာဝန်ရှိသူတူဖြစ်ပါတယ်ခင်ဗျသူဟာဒီမြန်မာနိုင်ငံညီငယ်လူငန်းစင်တွေမှာလည်းတော်လေးတက်ကြောက်ပါဝင်ခဲ့သူဖြစ်ပါတယ်နောက်တူကတော့ဒီလူငယ်နဲ့လူမှုသဟသာသာဖြည့်စင်တာကအမှုဆောင်ညွှန်ကြားမှုကိုသက်ဆွေဝင်း2ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးကိုညုံဦးမြင့်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျကိုညုံကြားပါလားခင်ဗျ
ဟုတ်ကဲ့
ဟုတ်ကဲ့ခုနကကျွန်တော်ပြောသွားလို့ပါပဲအခုရခိုင်ပြည်နယ်ကိစ္စကိုချင်းကပ်တဲ့နေရာမှာအစိုးရအာဏာပိုင်တွေဘက်ကဒီလုံခြုံရေးရှုထောင့်ကိုပို့ပြီးတော့ပြောလာဆိုလာတယ်ကျွန်တော်တို့လိလာလောက်မြန်မာလူထုအများစုကလည်းလုံခြုံရေးရှုထောင့်ကိုတော်လေးပြောကြပါဗါတယ်အဲ့တော့လူခွင့်အခြေအနေကဒီကိစ္စမှာတော်လေးဘေးရောက်သွားပြီဆိုတော့ဝေဖန်တယ်ရှိပါတယ်ကိုညိုဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျ
ကျွန်တော်ကနိုင်ငံတကာနိုင်ငံရဲ့ဒီအုပ်ချုပ်တဲ့ဒါကတော့ဆိုရမယ်ဒီတာဝန်ရှိတဲ့ပြည်သူအနေနဲ့ဒီအမေရိကန်ကတော့သူတို့မလုပ်မဖြစ်လုပ်ရတယ်လို့ကျွန်တော်ယူဆပါတယ်။ဒါနဲ့လည်းတစ်ဖက်မှာဒီတံတော်ဘက်ကပြန်ချင်နေဆိုရင်ခုနဒီဘုရားဖန်တက်လို့ခေါ်တဲ့ဒီလူခွေဒီပေါ့နော်တပ်မတပါဒီပြောဒီလုံရင်းတပ်ဖက်ခွေနေနေအနေနဲ့တကယ်လို့များဥပဒေရဲ့ပြန်ပါတံတော်ရဲ့ဒီကဲဒီဒီကိုကြောလွန်ပြီးတော့လောက်ကဲကိစ္စတွေမှာလေးအရေးကြီးတယ်ဆိုတာကိုတွေ့ရပါတယ်အဲ့တော့ဒီဘက်မှာဒီချိတ်ကတဲ့ကမန်ဒါချက်နံပါတ်1ကတော့အကျန်းဖက်တမားတွေလေယူဆရတယ်အကျညာထားတဲ့အစိုးရအနေပြီးတော့အကျညာထားတဲ့ဒီရစံအကျန်းဖက်ဒီဆက်ကနေနေရာမှာဒါတော့ကိုခလာခေခေကြီးလောက်ရပါတယ်ဒါကတစ်ခေတ်နေတော့အမေရိကန်ပြည်အောင်စုမှာဒီကျွန်တော်တို့911ပြည့်တဲ့အချိန်မှာစံပြသမားတွေဘယ်လိုတိုက်တွန်းခဲ့လဲဆိုတာလေးဒါလေးစဉ်းစားစရာချက်ဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမေရိကန်အမေရိကန်မှာကြွားချက်ဆိုတော့ရှိအောင်ရှိပါလိမ့်မယ်ဒါပေမဲ့နိုင်ငံတိုင်းမှာနိုင်ငံတော်အစိုးရတွေအနေနဲ့စံပြသမားတွေဟိုတိုက်တွန်းတဲ့နေရာမှာအကြပ်သားကိုတိုက်တွန်းပြလို့တော့သူတို့မှာဒီ Geneva Convention မှာမရှိပါဘူးဒီကကြောင့်လေခုနပြောတဲ့ဝေဖန်မှုဆိုတာလေကျွန်တော်တခုတော့ပြောချင်ပါတယ်အခုကျွန်တော်တိုင်းပြည်မှာဟိုအပြင်ဒီ၁၀ရောက်ဖြစ်ပါတယ်ဆိုပြီး writer တင်ဌာနကတက်လာပြီနဲ့ဟာလာရဝန်ဒမှာဒီကျွန်တော်တလားလောက်တော့တွေ့မှာဒီ shipping ကလောက်တက်ခံပြီးနေတာဟိုဒီ site ဆိုပြီးတော့ပတ်ခဲ့ပါဘူးအဲ့တော့ကျွန်တော်တို့ဒီဒီပတူရနေပြီးတော့ဆွဆွဲတဲ့ပုံမှာမြင်ပြပါလိမ့်မယ်အဲ့တော့ဆွဆွဲတဲ့နောက်နိုင်ငံတွေအခုကျွန်တော်ဒီမှာနိုင်ငံကိုဆွဆွဲနေကြတဲ့ဒီတွေကအလားဒီဖြစ်နေတဲ့အတွက်ကြောင့်ဒီဟာကြီးအခုကြီးနေနေလေဒီဘဝနဲ့မှာတက်ချက်မှုတွေမှာဒီဒီအစိုးရအနေပြီးတော့ဟာလာတိုးနဲ့ဆက်တွေ့ဆောင်ရွက်နေတဲ့အဖွဲ့အစည်းတွေလာတဲ့အခါမှာတော့ genocide ဆိုတော့မတတ်မှတ်ခဲ့တဲ့အချက်တည်းအတွက်မတော်ဝဲနေကြတော့လေဒီမိုင်းရဲ့ဖြစ်ရတည်ဖြစ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်ပြည်တွင်းထဲမှာလူခွင့်ကြီးချိုးဖောက်မှုတွေကြောင့်လူသိန်းနဲ့ချီပြီးတော့သိန်းစွာအခုဆိုရင်ခုနှစ်သိန်းဒီပါပေါ့ထွက်လာရတယ်ထွက်ပြေးရတယ်ဆိုတဲ့အမြင်မျိုးပေါ့အချိန်မျိုးရောက်နေပါလေခင်ဗျာအဲ့တော့ဒီအချိန်ဒီမှာပြောမယ်ဆိုရှင်လူခွင့်ချိုးဖောက်မှုတွေမရှိဘူးလို့လုံးလုံးပြောလို့ရရဲ့လား
အဲ့မှာဒီဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီအနေထားကဒီရွာတွေကနေထွက်ပြီးတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေဆိုရဒီနောက်တခြား တိုင်းရင်းသားဒီရစ်ဆက်သူနောက်တစ်ခါရခိုင်ဒီတိုင်းရင်းသားတွေတိုက်ချိုက်တဲ့အပေါ်မှာကြာကအတန်ရှုပ်ထွေးတဲ့အနေအထားမှာဖြစ်ပါတယ်။အဲ့လိုရှုပ်ထွေးနေတဲ့အချိန်မှာခုနဒီတိုင်းရင်းသားတွေပထမပိုင်းမှာပထမတည့်ရက်နေ့လောက်မှာဒီတိုင်းရင်းသားတွေတပ်ဖြတ်ခံတဲ့ဟိန္ဒူဘာသာဝင်တွေစုလိုက်ပြန်လိုက်တက်ခန့်ကလျာဏ်ရဲ့အချိန်မှာကလေးပုံပြန်မှုတွေရှိနိုင်ပါတယ်။ဒါတွေကလည်းဖြစ်နိုင်ပါတယ်။လူစိချုပ်ဖို့မှုတွေကဖြစ်နိုင်ပါတယ်။ဒီလိုဟာမျိုးတွေဖြစ်လာတဲ့အခါမှာဒါကိုဒီနောက်နိုင်ငံတွေအနေနဲ့ကျွန်တော်ဟာဒီနောက်နိုင်ငံတွေကိုကြံပေးနိုင်ရရှိမယ်ဆိုရင်သူတို့ကင်ကြွယ်ဖို့ကင်ကြွယ်မှုနဲ့ဆက်ဆံမှုဆက်ဆံမှုကဟိုကျွန်တော်တို့ဒီကျွန်တော်တွေမှာပြင်လေးတောင်ဆွေးလို့ကျွန်တော်တို့တခုလုံးမျိုးချုပ်ဖြစ်တာအင်းတခုလုံးမျိုးချုပ်ဖြစ်တယ်ဆိုတဲ့ natural ပေါ့နော်သူတို့ဒီတိုက်တာမှုစံအဲ့ဒီမြေတဲ့အချိန်မှာလေဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်နားလည်မှုနိုင်ငံတကာနဲ့မြန်မာနိုင်ငံမှာရှိနေတဲ့အာဏာပိုင်တွေနဲ့နားလည်မှုလဲသွားတဲ့ဒီလိုမျိုးမဖြစ်တဲ့ဟာဒီတစ်ဖက်နဲ့တစ်ဖက်ဆွဲမှုတွေအစိုးရပြင်ပြီးတော့အလားတူမျိုးချင်းချင်းတွေမထောက်ပြန်နိုင်တဲ့လူသားတွေဖြစ်နေလို့ကျွန်တော်တင်ပါတယ်
။ဟုတ်ကဲ့ခင်ဗျာကုညုံမြေလေးလိုက်ပေါ်မှာခဏနေပေးအောင်ခင်ဗျာနောက်ထပ်ပင်တန်းဆွေးနွေးမဲ့ကုသက်ဆွေဝင်ဖိတ်ခေါ်ကြပါလိမ့်မယ်ကုသက်ဆွေဝင်ခုနကကုညုံမြေဆွေးနွေးတာကြားမိပါပါသူတို့ကတော့ဒီကုညုံမြင့်ရဲ့အယူဆကလည်းလက်ရှိနိုင်ငံရဲ့အနေအထားပေါ်လုံခြုံရေးရှုထောင့်ကနေပြီးတော့ကင်တွေ့တယ်။နောက်တစ်ဖက်မှာလူခွင့်အခြေအနေနဲ့ပတ်သက်လို့သူပြောသွားရလဲရှိပါတယ်။ဘာများဆွေးနွေးလို့ပါလဲ
။ဟုတ်ကဲ့ဆရာ။ကျွန်တော်တို့ဒီကနေ့ဒီသိတာကတော့ဒီခိုင်ပြဆက်မှာဒီနိုင်ငံလုံးကြီးပုံပြီးတောင်းပြပြီးတော့ဒီရှုပ်တဲ့စီးစီးလေးကတော့ပြီးပြီးတော့ရတာရတာဆိုတော့ဒီကနေ့ဒီဆွေးနွေးချက်ကိုတို့ဒီဒီမှာနိုင်ငံလုံးကြီးကိုကြည့်ဆွေးနွေးလို့ခိုင်လည်းခိုင်ဒီကနေ့ရဲ့ကြည့်ဒါဒီကနေ့ဒီဒီကနေ့ဒီပါပြောရတယ်ဒီလိုဆိုတော့ဆုံးတဲ့ကြရပါတယ်။ဒါတခုကြတော့ဒီနိုင်ငံလုံးဒီနိုင်ငံလုံးတွေပြောကြတာ။ဟုတ်တယ်။ဒါကြိနေဒီခိုင်ကျုပ်နာကဒီအာဆာတိုက်ဆိုင်မှုကတကယ်နိုင်ငံလုံးတွေချက်ကိုတကယ်နောက်ဆက်ပြီးနိုင်ရလို့ဒီနေရာကြီးရဲ့ဒီသူကဆက်ချမှုတစ်ခုနေလို့ဒီနေရာကြီးသားဆိုတာကိုပြောပြနေမှာလို့ပြောတယ်။အဲဒီအာဆာဖွဲ့ကိုအဲဒါဖွဲ့ကိုပြောတတ်တယ်။ဆိုတော့ဒီမှာထွက်လာတဲ့ကျွန်တော်ဒီ family နဲ့လည်းဒီပဲကြည့်ကြည့်ဒီလိုဒီလက်ကဆုတ်ချတဲ့ပုံစံတွေဖြစ်ကြတကယ်လည်းဒီအဲဒါအဖွဲ့ကိုရဟာလို့ဒီကျေးဇူးအဖွဲ့လောက်ရှိတာကိုဒီလိုမျိုးဆိုတော့ဒီလိုဆိုကြတယ်အဲ့တော့ဒီထုတ်ကြမှုကိုကျွန်တော်ကဘယ်လောက်ထိဟိုဟာစက်မှတ်ပါလဲတကယ်လည်းဒီနိုင်ငံကြီးဆက်လုပ်စက်မှတ်ပါလားသို့မဟုတ်ဒီဟိုဟာဒီခိုင်ပြဆောင်ဒီအချက်ပဲကိုရဟာဒီကကျွန်တော်အစ္စလာမ်ကြီးချင်းပေါ့နော်ဒီအချက်ပဲအဖုံးရပါလားဒီဆိုဆက်ချက်မှုကိုဒီတက်ချက်လာလားသို့မဟုတ်ကျွန်တော်တို့ဒီတခြားသောဒီတန်းသားလက်နက်ကိုကြားမှုဖြစ်တဲ့ဒီဝါရီတွေဒီပိုးကန်တွေဖြစ်ပြီးအချက်ကြီးကိုပြင်ပြီးတော့ကျန်ရလည်းလက်ကြိုင်လို့ဒီလက်လက်ကြိုင်ချောင်းတစ်ခုဆိုရင်လုပ်ပါလားဟိုတက်မှတ်ပါလားဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဟိုဆော့ဆီယန်နယ်ရုပ်ပါလို့ဆိုလို့ရှိရင်အရင်ကဒီအကြမ်းတက်ဆွဲဆိုပြီးတော့ဒီအခုခံနေတာတက်မှတ်တာမျိုးရှိတယ်အဲ့ခါကျတော့ဒီတက်မှတ်ချက်တွေကိုလည်းကျွန်တော်တို့ကပြန်ပြီးတော့စဉ်းစားမှုတွေပါလိမ့်မယ်ဒါကဟိုအကြမ်းတက်ဆွဲဟုတ်တယ်မဟုတ်ဘူးဆိုတာမျိုးပေါ့နောက်ဒီခါကျတော့ကျွန်တော်တို့ဒီနိုင်ငံတော်လုံးလုံးရုပ်ဆိုတာမျိုးကိုချောင်းပြပြီးတော့ဒီတစ်ခါမှလည်းဒီဘာသာအဲ့ဒီမျိုးပေါ်နေတာဆိုပြီးဘာသာအဲ့ဒီမျိုးအကျဉ်းချုပ်ရဖြစ်အောင်လို့အကျဉ်းချုပ်မျိုးလေးရရှိရအကလားကြီးကတော့တပည့်ဆိုတယ်ကလားကြီးကအခုဒီတော့ဖြစ်ခဲ့တဲ့အင်းကြီးကတည်းကလို့ရှိရဒီနိုင်ငံကလည်းပြောတာတော့ဒီ6000ကျော်ကျွန်တော်အသက်ဆိုင်ရဆိုလို့ပြောတယ်ဆိုတော့ဒီလက်ရှိမှာတော့ဒီအင်းကြီးကဆရာဘူးအောင်ပေါ်လာတယ်ဆိုတော့ဒီပြားကြီးကတော့ကျွန်တော်တို့ဒီလူတွေအတွက်ကတကယ်တကယ်အကျဉ်းချုပ်ဖြစ်နေပြီဆိုတော့မှဒါလို့ဒီဟိုမျိုးကြီးမှာတပည့်ခွင့်တကယ်လည်းမရှိဘူးဒါတို့အဆုံးမဖြစ်ကြဘူးဆိုလို့ရှိရင်စိတ်ထဲမှာမျိုးတွေဒီချင်းတွေမှာမျို
းဟုတ်ကဲ့
ဒါမျိုးကိုကျွန်တော်လူခွင့်ချုပ်ဖို့မရှိဘူးဆိုတာမျိုးတော့ပြောလို့မရဘူးလူခွင့်ချုပ်ဖို့ကလည်းနည်းနည်းများရှိပါလေကျွန်တော်တို့အရင်တော့ထုတ်ခဲ့တဲ့ဒီဒီကလိုက်စစ်တွေကိုပို့လို့ဟာလို့ဒါတို့ဒီမြန်မာတက်မလို့ရဲ့ဘယ်လိုမျိုးဒီအမှုချင်းကိုရှိပြကြောင်းဆိုတာမျိုးကိုလည်းဒီနေ့ကဒီတမ်းလို့ပို့ပြရမျိုးကိုလည်းဆိုတာမျို
းဟုတ်ကဲ့
ဒီနိုင်ငံမှာမဟုတ်ဘူးကျေလို့ဒီကောင်ကချင်မာပဲဖြစ်ဖြစ်ချဲဒီမာပဲဖြစ်ဖြစ်ပြင်းပြီးမာပဲဖြစ်ဖြစ်ဆန်သက်ဒီသာဘောဟုမှာဒီဖြစ်ဖြစ်ရဲ့ဒီသားတွေကဒီဖြစ်ဖြစ်ရဲ့ဒီသားတွေကကျွန်တော်ဒီတက်မတော်ကနေကျွန်တော်ရဲ့ဒီသားတွေလည်းအများကြီးပဲရဖို့ရရှိလာပြီးသားပေါ့အ
ဲ့ဒါကြောင
့်ဒီဒီဒီသားတွေမှာရှိခဲ့တယ်ဆိုတော့ဒီခိုင်ဒီသားမှာတော့ဒါမျိုးချုပ်ဖို့မရှိနိုင်ဘူးဆိုတော့ကျွန်တော်
ဟုတ်ကဲ့ကုသဆွေဝင်ကျေးဇူးပါကျွန်တော်ကိုညုံမြင့်ကိုပြန်လှည့်ပေးကြပါလေကိုညုံမြင့်ခုနကကုသဆွေဝင်ပြောသွားတဲ့ထက်မှာအချက်နှစ်ချက်တွေ့ပါတယ်အာဆာနဲ့ပတ်သက်လို့ဒီလုံခြုံရေးကိုတကယ်ပဲမြန်မာလုံခြုံရေးကိုမြန်မာနိုင်ငံရဲ့အချို့ချာနာလုံခြုံရေးကိုအာဆာဖွဲ့ကြီးကတကယ်ပဲထိခိုက်နိုင်လို့လားဆိုတဲ့မိကွန်းနောက်ဒုတိယချက်ကဒီရခိုင်ကိစ္စရိုဂျာကိစ္စပြောမယ်ဆိုရင်ဘာသာရေးရခွဲခြားမှုတွေပါပါလာတယ်ဆိုတဲ့အမြင်ဒီအမြင်နှစ်မြင်နဲ့ဒီနှစ်ခုနဲ့ပတ်သက်လို့ကိုညုံမြင့်ဟိုခက်တူတူပေါ့နော်ဘာများတုံ့ပြန်လို့ပါလဲ
ဟုတ်ကဲ့အမှန်တိုင်းပြောရရင်တော့ဒီအာဆာကြောင့်အာဆာကစတဲ့တော့ဒီ အစိုးရတဲ့နဲ့တပ်တော်တက္ကသိုလ်ဒီတော့ဒီမွတ်စလင်ကျေးရွာတွေဝင်ဖြစ်စီတာမဟုတ်ပါဘူးဒါကတိတ်ချက်ပါနော်ဟုတ
်ကဲ့
အဲ့တော့ဒီအာဆာရဲ့ဟာကမြို့သားလူကြီးကြီးထိခိုက်သလားဆိုရင်ကျွန်တော်ထိခိုက်တယ်လို့ကျွန်တော်ယူဆပါတယ်နောက်တစ်ခုကဒီအကျန်းဖက်ကိုဒီတာဝန်ဆိုတာကပဒါကြီးအင်းကျင်ကျော်ကလည်းပြည်ကျင်းရတာပါအတမတော်ကသူကပြည်ညာကြတာမဟုတ်ပါဘူးအဲ့တကြောင့်အစိုးရအနေနဲ့ဒါကို category နော်ကျွန်တော်တို့ဒီဒီလက်ရှိ democracy အစိုးရကနေပြီးတော့ဒါကအကျန့်တဲ့အဖွဲ့ဖြစ်ပါတယ်လို့ကျင်ရတာဖြစ်ပါတယ
်ကိုသက်ဆွေဝင်ခုနပြောသွားတဲ့အခါမှာအာစာအဖွဲ့ကတကယ်တမ်းခိုင်မာတောင်တင်းတဲ့လက်နက်ကိုင်အဖွဲ့စည်းမဟုတ်ဘဲနဲ့မီဂျိုမောင်းပြက်နဲ့တိုက်နေတဲ့အဖွဲ့စည်းလို့ဖွဲ့စည်းတရက်ကနိုင်ငံတော်လုံခြုံရေးကိုထိခိုက်ပါမလားဆိုရဲသူကမေးခွန်းရှိပါတယ်ဒါနဲ့ပတ်သက်လို့ပါ
ဟုတ်ကဲ့အဲ့ဒါကခုနပြောတယ်လေပဲလေဒီဂါဇာတပ်ကြီးမှာဖြစ်နေတဲ့ Israel စတဲ့ Palestinian ဒီလူမျိုးတွေပြစ်ကတ်တတ်မှာသူတို့ရဲ့ဒီဟာကိုအကြမ်းဖက်နှိမ်နင်းတဲ့အနေနဲ့ကြိုက်တွေ့ပါတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီပြောလို့ရပါတယ် Palestinian တွေကဂျင်းနဲ့ပေါက်တဲ့လောက်ဒီကောင်နဲ့ပြစ်တာကိုဒီလောက်ကြည့်တုတ်ကြံရသလားဆိုတဲ့အလင်းသားကဒါမိကုံဖြစ်ပါတယ်။အဲ့ဒီမှာတော့လောက်ပါသေးရေးစိတ်ဆက်မရှိပါဘူး။ဒါနဲ့ပလာတီနာတော့လုံးလို့မရဘူးဆိုရင်တော့ဒါ double standard ဖြစ်တယ်။ဒါကဟိုကျွန်တော်တို့ဟလာပမာဝေတော့ရိုက်စီကွာကျန်တဲ့တိုင်းပြည်မှာတော့ပြတ်သူကြိုက်တော့နှိမ်ချင်းဖြစ်တဲ့ဟာမျိုးတွေရှုတော့နေတယ်ကျွန်တော်ခံကြည့်တယ်လို့ဆိုပါတ
ယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေအလှည့်ပေးကြပါလေခတ်တူတူလေးဆွေးနွေးကြပါခင်ဗျာဆွေးနွေးခြင်းနဲ့သရရှင်နဲ့များလို့ပါကုစုဝေရင်လုံးဖိတ်ခေါ်ကြပါလေကုစုဝေဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ခုဆွေးနွေးတဲ့ကောင်းကင်ကတော့ဟောဗျာလူခွင့်ရရဲ့ယူရင်းကြရရဲ့ကျွန်တော်တို့တက်မတော်ရဲ့ပေါ့တုံးဝင်ဆိုင်ကြီးဖြစ်နေတာပေါ့နော်ဆိုတော့အချုပ်အချာအာဏာဆိုတဲ့နေရာမှာကျွန်တော်တို့ပြောမယ်ဆိုရင်အဲ့ဒီမီးကျုံမောင်းဖြစ်တဲ့ဒီအာဆာအဖွဲ့ကတစ်တဲ့ခက်တဲ့ကိစ္စတွေမဟုတ်ပါဘူးဥမာနိုင်ငံသားမဟုတ်တဲ့သူတွေကကျွန်တော်တို့နိုင်ငံကညီရပိုင်ဆိုင်မှုတွေပြီးတော့ချင်းကျွန်တော်တို့ရိုးရာညီချင်းမှုတွေပေါ့နော်အထွတ်တွေပေါ့ဒါတွေကိုလွှမ်းမိုးဖို့ပေါ့ဟိုပိုင်ဆိုင်ဖို့နော်ကျွန်တော်တို့အစဉ်အလာတွေကိုဟိုကျွန်တော်တို့အစင်အားလေးနဲ့မဆိုင်တဲ့အယူအဆတွေသမမို့ဆိုတာဒါအချော့အချာနာကိုထိခိုက်တာပဲပေါ့ဗျာ
ဟုတ်ကဲ့
ကျွန်တော်ပြောမယ်လူခွင့်ဆိုတာတော့ဗျာကျွန်တော်တို့ဒီကုလသမဂ္ဂပြည်ညင်စာရအရာပေါ့အဖွဲ့ဝင်တဲ့နိုင်ငံအားလုံးကဒါကိုလေးစားလိုက်နိုင်ရပါတယ်မလိုက်နိုင်လို့မရပါဘူးဆိုလို့ရှိရင်ကျွန်တော်တက်မတော်အနေနဲ့လည်းဟိုပါပေါ့ဘယ်လိုပြောမလဲဆိုရင်နိုင်ငံတကာနဲ့ရေမောင်တန်းနိုင်တဲ့တက်မတော်ဖြစ်ဖို့အတွက်လူခွင့်ကိုလေးစားရမယ်တင်းနှံနေပေးရမယ်ပေါ့နော်ပြီးတော့ဒီနောက်တစ်ခုကျွန်တော်ပြောချင်တာဒီဘူးဖြစ်ခဲ့တဲ့ပြဿနာတွေထဲမှာဒီတတိယနေ့အမျိုးတလာရေးထဲမှာပေါ့လေဗျာဒီရုံးကြီးတွေဟို9သိန်းလောက်ထွက်သွားတယ်ဆိုတဲ့တတိယအသားပြီးပြီးတော့ဟိန္ဒူတွေအတက်ခံရတဲ့အပိုင်းတွေမြင့်နေတယ်ပြီးတော့ရှင်ကျွန်တော်ထပ်ပြီးသတိပေးချင်တဲ့အပိုင်းကပေါ့ဗျာဒီရုံးကြီးဆိုတာအာနာရှင်ရဲ့ဖွာပစ်တော်လို့ကျွန်တော်အမြင်တယ်အာနာရှင်စနဲ့ကျွန်တော်တို့တိုင်းပြည်မှာချုပ်နှိမ်သွားတာနဲ့ရုံးကြီးပြဿနာတွေပျောက်ကွယ်သွားလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကအမှန်ပင်ကားလေးတွေပါပဲ။ဒီပြဿနာကအတော်လေးကိုရှင်းရခဲ့
။ဟုတ်ကဲ့ခင်ဗျာ။ကုစိုးကြီးပြောချင်တာလေးနည်းချုပ်ပြီးတော့
ရစီကဟုတ်ကဲ့ကျွန်တော်တို့ဒုတိယကဘာစစ်ဒီလွတ်လပ်ရေးကြိုးပမ်းချက်ခါပဲဒီမောင်တော့ခေကနည်းနည်းဟိုဒုတဲ့အပိုင်းနည်းနည်းရှိကြတယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်တို့တက်မတော်အနေနဲ့ရတော့ဗျာခက်နဲ့အညီနိုင်ငံတကာနဲ့ရေမောင်တန်းဖို့ကတော့ဒီလူခွေလေးစားမယ်တင်းနှံနေပေးဖို့လိုမယ်။နော်မြင့်မတ်စိတ်ကိုချုပ်ပြီးတော့ဟိုပါပေါ့ဗျာအမြင်ကြည့်တဲ့ကဘာကြီးကိုရှင်းပြရလိမ့်မယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနောက်တစ်ယောက်သရရှင်သူဖိတ်ခေါ်လိုပါလေကိုလာမြေကိုလာမြေတိုးတိုးလေးဆွေးနွေးပြပါခင်ဗျာ
ဒီနိုင်ငံရဲ့လုံခြုံရေးအထောက်အကူအနာနဲ့လူခွင့်ရေးကြေတနာအဲ့ဒါတွေကိုစဉ်းစားတဲ့အခါမှာအဲ့ဒီနိုင်ငံရဲ့ပုံမျိုးတိုးတက်မှုအခြေအနေပေါ့နော်အဲ့ဒါကိုလည်းထည့်ပြီးစဉ်းစားသင့်တယ်ထင်တယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဥပမာတစ်ခုပြောပါမယ်ဒီဘောမင်းနန်းတက်တဲ့အခါကျတော့မိမိမင်းသားတွေစုလက်ကြုံလေးတတ်တယ်တတ်တော့အဲ့ဒီမန်းမီမှာရှိတဲ့တန်မတ်ကဒါကိုကန့်ွက်တယ်ကန့်ွက်တော့ကိမ်ဝင်မင်းကြီးကဘာပြောလို့လဲဒါကကျွန်တော်တို့ရဲ့အထုတ်ချာအနာပဲတဲ့ဒါကိုဝင်ဆွတ်ကြံလို့ပြောတယ်စုတဲ့ခါကျတော့အင်္ဂလိပ်တန်မတ်ကအဲ့ဒီခေတ်ကကျွန်တော်တို့ပါတီမိုက်ဒီမိုကရေစီစနစ်ကိုကိုးစားပြုပြီးတော့သူ့အမြင်ကိုပြောတာဖြစ်တယ်ကိမ်ဝင်မင်းကြီးကတော့ပြည်သူ့စနစ်ကိုကိုးစားပြုပြောတာဖြစ်အဲ့တော့အမြင်နဲ့မတူဘူးနော်ရောက်နေတဲ့စနစ်တွေမတူလို့ဒီလိုဖြစ်အမြင်တွေမတူတာပါ
ဟုတ်ကဲ့
ဒီကနေ့လည်းပဲကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီကိုခုမှကျင့်သုံးဆဲဖြစ်သေးတယ်ပြည်တွင်းစစ်ကြီးကလည်းရှိနေသေးတော့ဘုလို့ကထုတ်ချာအာဏာတို့လူခွင့်ရေးတို့စဉ်းစားတဲ့အခါနိုင်ငံရဲ့အခုရောက်နေတဲ့အမျိုးသားမှုအဆင့်ကိုကျွန်တော်တို့ထည့်မစဉ်းစားဘဲနဲ့ဘယ်လို့မှမရပါဘူး ါကြောင့်မလို့နိုင်ငံကြီးတွေအနေနဲ့လည်းပဲအရင်တုန်းကလိုအိတ်ဆို့အေးယူတာတွေရော့ပြန်ကျင့်သုံးမယ်ဆိုရင်ကျွန်တော်တို့နိုင်ငံကဘာမှဟိုကုန်းကောက်စရာမရှိတော့အောင်အခြေအနေရောက်သွားနိုင်မှာ
ဟုတ်ကဲ့ကဲ့ကျွန်တော်ကို
တက်ကလည်းပဲပေါ့နော်ကျွန်တော်နောက်ဆုံးမှာ
ဟုတ်ကဲ့
ဒီဒီစဲမြန်မာခေါင်းဆောင်တွေကလည်းပဲအခုလိုပြဿနာကိုဟဲ့လားဒီပြည်သူတွေအဆင့်လောက်ကစပြီးတော့နားလေပြီးတော့တဖြည်းဖြည်းချင်းဖြေလျှော့တဲ့အဆင့်မျိုးကိုတော့ကြိုးစားပြီးတော့ပေါ့နော်ကြိုးမြင်ပြီးတော့အဲ့လိုကြိုးစားရင်တော့အကောင်းဆုံးဖြစ်ပါမယ်လို့ကျွန်တော်
โอเคกูละมีเจซุบานอกเตี่ยวกูเฟกก่อจิมาเนกูตักไข่ตู่ๆเลยซุนิไปวะคะเน
ี่ยอีหนูเอทุจันอันนะลูกขุนยินมาเอทุจันอันนะลูกขุนชินละโลชิยดีบี้เดิมมาดอชอปงกวนเนาะทรีซามีตู่กูรันเปาะเก๋บูราเวลูกขุนยินอุบรีโยเปียนละต้งแต่บูโลวี้เดตู่กูรันเปาะเก๋บูราเวนอกจากโดนัททรัคลูกขุนยินเนี่ยနိုင်ငံတော်ချုပ်ချာအနာဘယ်အောင်ဥသာပြီးလဲဆိုမြင်နေရတာပဲပဲသူဖြစ်နေနေလูกขุนยินเนี่ยချုပ်ချာအနာကိုနိုင်ငံတော်တော့ချုပ်ချာမှာဟုတ်ပဲဥသာပြီးကြတဲ့လူကြီးပဲအဲဒီဒီအခုကိစ္စမှာအခုရခိုင်ကိစ္စမှာရခိုင်ကိစ္စမှာအပြီးကဖြစ်ရှိပြနေတော့ကိုဗီယာနာကော်မရှင်အဲသူ့ရဲ့စီရင်ခံစာလေသူ့ရဲ့စီရင်ခံစာကိုတကဘာလုံးထောက်ခံတယ်မထောက်ခံတော့ဆိုအာစာဖွဲ့ဖွဲ့တစ်ဖွဲ့ပဲမထောက်ခံတာအဲ့စီရင်ခံစာဘာမှတော့အကောင့်တွင်ဖော်ရသူထားလိုက်တယ်သူတို့ဒါဒီစီရင်စာဆောင်ပြီးတော့သူတို့ဒါထောက်ခံမယ်ဆိုလို့ရှိရင်ဒီဟာဒီလောက်ကြီးဖြစ်တဲ့အကြောင်းကိုမရှိဘူးနောက်ဆုံးပြီးဒီအာစာမထောက်ခံတဲ့ပြင်ဒီအဲ့ဘင်္ဂလီတယောက်မှမထောက်ခံဘူးပေါ့သူတို့ကဒါဒီအာနာကော်မရှင်ရဲ့စီရင်ခံစာထောက်ခံခဲ့လို့ရှိရင်ဒီအစားကြမ်းဖွဲ့ဖွဲ့သူတို့ဖို့ဖို့လုပ်နေကြမယ်သူတို့ခုနှစ်သိန်းရောက်ရှိတယ်ဟိုကဗရန်မှာရှိတယ်မဟုတ်သူတို့ဖို့ဖို့လုပ်နေမယ်သူတို့လည်းလူလူလူပါလေကျွန်တော်မြင်တယ်ကွန်တော
်ဟုတ်ကဲ့ခင်ဗျာကိုသက်ခိုင်ကျေးဇူးပါပါကျွန်တော်တို့တို့လူလူပါနောက်ကျွန်တော်ပင်တိုင်းဆွေးနွေးတဲ့သူတွေပြန်ပြီးအလှည့်ပေးကြပါလေအရင်ဆုံးကိုသက်ဆွေကိုဖိတ်ခေါ်ကြပါလေခင်ဗျာခုနကကိုစိုးဝေပြောသွားတဲ့အထက်မှာဒီအကြမ်းဖက်အဖွဲ့စည်းမှမဟုတ်ပါဘူးတဲ့နိုင်ငံသားမဟုတ်တဲ့သူတွေရဲ့လွှမ်းမိုးမှုဟာအချို့အချာနာကိုထိခိုက်ပါလေတဲ့အဲ့တော့ဒီအခြေအနေပေါ်မှာတည်ပြီးတော့ကျွန်တဲ့ threshing တွေသူဆွေးနွေးထားတဲ့တွေကိုပြန်ပြီးတော့တုံ့ပြန်ဆွေးနွေးပေးပါအောင်ကိုသက်ဆွေ
ကျွန်တော်အဲ့ဒီဟာလေးတော့မြေနဲ့ကြော်ရည်ဟာပေါ့နော်အဲ့တော့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကဖွံ့ဖြိုးမှုနိုင်ငံလာမြင့်လာပြီလို့ကြေညာတာကိုလိုရတယ်အဲ့တော့ဘင်္ဂလားဒေ့ရှ်ကကျွန်တော်ရောက်ကူးတဲ့ခါကျတော့ဘင်္ဂလားဒေ့ရှ်ကလမ်းတွေရောကျွန်တော်မီးပိုင်းဆိုင်ရာတွေရောကျွန်တော်တို့ဒီကက်စစ်ပစ္စည်းပိုင်းရောသူကတနေ့တာလိုသွားတာပေါ့ဒါကဒီကက်တာနေတယ်အဲ့ခါကျတော့ဒီအဲ့ဒီဟာလူ့သမားတွေကဘင်္ဂလားဒေ့ရှ်လူတွေကဘင်္ဂလီတွေကမြန်မာနိုင်ငံကိုဘာကြောင့်ဝင်လာပြီးတော့ဒီမှာလုံးလုံးမှာလေကျွန်တော်စဉ်းစားလို့မရဘူးရခိုင်ဒေသမှာဒီနေယူပုံးနေတော့သတိနေရပြဿနာရှာရအများကြီးသူတွေရနေရမယ်အဲ့တော့သူတို့ရဲ့ဘွားတွေသူတို့ရဲ့တပ်တွေရှင်းပြီးတော့ဘာလို့ဒီမှာနေတယ်မှလာပြီးတော့ဒီလူတွေကအလုံးလုံးမှလေးဆိုတဲ့နေကကျွန်တော်အများကြီးမိတယ်အဲဒါလေးကျွန်တော်စဉ်းစားမှုပါပဲ
ဟုတ်ကဲ့
ဒီလူတွေကအကြံတားကဟိုရထားလားမရထားလားဆိုတဲ့ဟာရလေးကျွန်တော်မှအောက်ထားရအများကြီးရှိခဲ့ပြီးတယ်ဒီနေ့တုန်းကဒီခွဲကျက်လူဟာမြဲမတက်ခင်တော့နိုင်ငံသားသုံးဖို့သူကကျက်လူဟာမြေကြီးကြီးတာမြေကြီးရှိတယ်ဒါနဲ့ပတ်သက်ပြီးတော့ချက်နေကြတဲ့ခါကျတော့ဖက်နေလို့ရှိတဲ့ခါကျတော့အကုန်လုံးကဒီနိုင်ငံသားဟိုပင်းနေပြီမဟုတ်ဘူးခိုးဝင်လာပြီမဟုတ်ဘူးဆိုတော့ကျွန်တော်နေနေသိကြတယ်အချို့တို့ကကြည့်နေတယ်တို့တော့ဒီလူတွေအကုန်လုံးကတော့ဒီခိုးဝင်လာတဲ့လူတွေမဟုတ်ဘူးတော့ဟိုကကျွန်တော်နေနေသိကြတယ
်ဟုတ်ကဲ့ကျွန်တော်နည်းနည်းဒီမှာကိုဆက်ဆုံးဟုတ်ကဲ့ပြောပါနောက်ချက်ကိုတိုးတိုးလေးပြောပ
ါဟုတ်ကဲ့ဆက်ကြကျွန်တော်ဒီဟိုမီဒီယာပါခင်ဗျာကျွန်တော်တို့ဒီရခိုင်ပြည်သူအနေနဲ့တော်တော်လို့ရှိရင်ကျွန်တော်တို့မှာဒီဘက်ဆက်နေတာကျေးဇူးရတယ်ဒီမီဒီယာရည်ရည်ပြောဒီတစ်ခါတည်းတစ်ခါဆောင်ရည်ရည်ရှိတယ်ဒီနိုင်ငံရမီဒီယာရည်ရည်တို့ကလည်းဒီပြည်တွင်းထဲမှာတရေရည်ရည်ရှိခါကြပြည်သားအနေပြီးတော့လေဒီကြားရက်ကတော့ရည်ရည်ရှိခါကြဒီတရေပေးမဲ့ပြည်သူကကျွန်တော်တို့မှာအားနေပါတယ်အဲ့ခါကျတော့ဒီတောက်ချောက်ဒီတက်တာဖြစ်ဖြစ်တောက်ချောက်လုံးကလည်းကျွန်တော်ဒီတက်တော့ဘက်ကထုတ်တဲ့တရေရှိတယ်ပြည်သားလေးနိုင်ငံအော်တန်နီယာရုပ်ဆက်တွေထုတ်တာမျိုးရှိတယ်ဒါပြင်အစိုးရကထုတ်တဲ့တရေမှာလည်းကျွန်တော်တို့ဆက်ဝေကြီးရတဲ့တရေဒီတရေကိုဒီအထုယူလဲအစိုးရအနေနဲ့ရှင်းတာမျိုးဖြစ်ခဲ့ပြီးရှိတယ်အဲ့ခါကျတော့ကျွန်တော်တွေကဒီတရေအထက်နဲ့ရရင်ဒီဖိုင်ဖိုင်ရမှာကျွန်တော်တို့ကပြဿနာရှိပါတယ်အဲ့တော့ဒီဖိုင်ဒီဇာကိုကျွန်တော်တို့နိုင်ငံတကာမီဒီယာဖြစ်ဖြစ်ပြည်သူမီဒီယာဖြစ်ဖြစ်ဒီလိုလိုတဲ့တရေကြောင့်ဒီအခုဒီကျွန်တော်တို့အင်းနေဒီစာနဲ့ပတ်သက်ပြီးဒီတရေတော်တွေကထက်နေရတဲ့ခါမျိုးကလည်းဒါတရေလက်ကိုထိစောက်နေကြနေတာအဲ့တော့ဒီတရေလိုလိုနဲ့ယူခွင့်ရမှသာလေတော့ဒီလူတွေကဒီတရေမှန်နေတရားတော့မဖြစ်ဘူးတရားတော့ဟုတ်တယ်ဆိုတာမျိုးကျွန်တော်တို့ဒီပြည်နိုင်တဲ့ခါကျလေးပို့ပြီးတော့ကောင်းမွန်တဲ့ကျွန်တော်ဆုံးဖြတ်ခွင့်ကိုဆုံးဖြတ်နိုင်မှုရပါလိမ့်မယ်အဲ့ဒီမှာပုံလို့ရှိရင်ကျွန်တော်တို့ကတက်ကြပြီးတော့ဒီတရင်ပေးတဲ့သူတွေဖွဲ့ဆောင်အောင်လုပ်ကြည့်ကြောလိုက်ယူရှင်အဖြေရမှာပုံတော့
ဟုတ်ကဲ့ကုသဆုံးကျေးဇူးပါကျွန်တော်ကိုညုံဦးမြင့်ကိုပြန်လှည့်ပေးကြပါလေကိုညုံဦးမြင့်ဒါဆိုလို့ရှိရင်လုံချုံရေးဘက်ကပြောလို့လူခွင့်ရေးဘက်ကနိုင်ငံတကာပြောနေတဲ့ဒီအခြေအနေတွေကို balance ပေါ့နော်ထိမ့်ညိနိုင်မယ်လူခွင့်ရေးအခြေအနေကလူဒီလုံချုံရေးမြန်မာနိုင်ငံရဲ့လုံချုံရေးအချုပ်ချာအနာပိုင်ရေးအခြေအနေတွေကိုထိမ့်ညိပြီးတော့သွားနိုင်တဲ့နည်းလမ်းတွေရောမရှိနိုင်ဘူးလား
အမှန်တရားတော့ရှိတယ်ခင်ဗျ။ဒါကြောင့်လည်းဆိုတော့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံမှာအစိုးရကတပ်တွေဆိုရင်ဒီခုနှစ်ခုရှိပါပြီ။ဒီဒီမိုကရေစီလွန်ကြောင်းပေါ်မှာအလားရောက်လာပြီးတော့တပ်တွေအနေနဲ့ဒီဒီနိုင်ငံကြီးတွေမှာပြန်ဆက်ဖက်တဲ့ခါတွေကတအားသက်တည်ဖြစ်ပါလေ။ဒါဒီမိုကရေစီစပြီးဖြစ်နေတယ်ကလေးကိုယ်တိုင်ပြန်ပြီးတော့တိုင်းပြည်ဟာလာဒီဒီမိုကရေစီနိုင်ငံမှာရှိတဲ့ရှိတတ်တဲ့
တက်လို့တခုအနေနဲ့ရှိနေတဲ့သူကြိုးစားနေတာလို့ကျွန်တော်အထင်အမြင်နဲ့မြင်ရပါတယ်။ဒီလိုချင်းမျိုးမှာဒီအမှန်ပုံနဲ့လည်းပြောရမယ်ဆိုရင်တော့ဒီအာဆာနဲ့ဒီပဂလီရဲ့ရှာမှုတခုလုံးကဒီမှာဒီမှာနိုင်ငံကြီးရဒီအရေးချေထုတ်တခုဒီနေရာမှာဟိုဟင်ဂျာဆိုတဲ့ဟာကိုစိတ်ပြခံရလို့ကဘာပေါ်မှာဒီဖြစ်နေခုဒီအပြည့်ဆိုင်ဆုံးဖြစ်ပါတယ်ဆိုပြီးတော့ကဘာကိုအာမနာလေးပါတယ်အမှန်တကယ်အမှားတကယ်အလိန်တကယ်နဲ့ဒါကိုဖိချာပြဖို့ကြိုးစားတဲ့အခါမှာကျွန်တော်တိုင်းပြည်အားဖြင့်ပြည်ရင်းပြောမယ်ဆိုရင်ဂျာမြတ်တယ်လို့ပြောရပါမယ
်ဟုတ်ကဲ့ကျွန်တော်အခုအချိန
်ခုနပြောတဲ့ balance ဆိုတော့ဟုတ်ကဲ့
အချိန်လဲဆက်သွားတိတ်ဟုတ်ကဲ့အဲ့ဒါအချုပ်ပြောပြပ
ါခုနပြောနိုင်ရင်ကျွန်တော်ဒီလိတ်ပေးနိုင်ရင်ဟာတခုကတော့အစိုးရအနေနဲ့ဒီတဲ့ပို့ပြီးတော့ဒီ cooperation ပေါ့နော် international နဲ့ပတ်သက်ပြီး cooperation လုပ်ဖို့တော့တခုလုပ်ပါလိမ့်မယ်အဲ့ဒီအမှမလုပ်နိုင်ရင်တော့ခုနပြောပြလို့လိုက်တဲ့တင်တိုင်းလိုက်ဒီနေရာထွက်လိုက်ဒီနေရာထွက်လိုက်
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တော်ရှင်တွေကဒီပါဝင်ဆွေးနွေးမဲ့လူတွေတော်များရှိပါတယ်ကျွန်တော်နောက်ဆုံးတယောက်လှည့်ပေးချင်ပါတယ်ကိုတီးလည်းမူတူတူတူလေးဆွေးနွေးပြပါလားခင်ဗျာကျွန်တော်ချိန်လဲဆင့်နေလို့ပ
ါဟုတ်ကဲ့ခင်ဗျာအထောက်အထားအားနာဆိုတော့ဆွေးစစ်နေကြဘာဖြစ်လဲဆိုတော့နော်ကျွန်တော်ယူစားပြရမယ်ဆိုရင်တော့ဗုဒ္ဓဘာသာတော်မှာပိဿကိစ္စဝိညာကိစ္စအားနော်ကျွန်တော်ယူစားပြရမယ်ဆိုရင်တော့အကျံဖတ်တယ်လို့ကျွန်တော်တော့မမြင်ဘူးကဘာဖြစ်လဲဆိုတော့ဖိနှိပ်မော့နဲ့ပြန်လဲတန်ခိတိုက်ခိုက်မှုပဲပဲစခန်းကိုတိုက်တာအစိုးရစစ်ရဝင်တိုက်ခဲ့ခါကြတော့တခါပဲရွာသားတွေရောပါရောအကုန်လုံးအိမ်ရောမိဆောင်ဖို့တယ်ဆိုတော့ဒါတို့ခွေချိုးပေါက်ဆိုတော့ကျွန်တော်ကအမြင်ညားတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်တို့ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့အခုဒီချိန်လေးဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပေးတဲ့ဥညုံမြေကိုသက်ဆွေဝင်းနဲ့ကျွန်တော်တို့ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့လီလိုက်ဆက်စည်ဒီမှာပဲရနာဝင်ပေးပါခင်ဗျာကိုရနိုင်စီစဉ်ထုတ်လုပ်ပြီးကိုသားညွန့်ဦးဆွေးနွေးတင်ဆက်တဲ့အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိလိုင်းဒိုမီတာ30 40 48 50တို့ကနေဖမ်းယူနားဆင်ပါအခုတော့ကြံနေသေးတဲ့အချိန်တော်တွင်းမှာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးတက်ကပြောပြပေးမှာဖြစ်ပါတယ်
ကုလသမဂ္ဂလုံခြုံရေးကောင်စီအမြင့်အဖွဲ့ဝင်9နိုင်ငံကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဒီကနေ့မနေ့ဆွေးနွေးခဲ့ကြတာမှာတော့ဒုက္ခသည်များဆက်ရကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ပူးပေါင်းမှုနဲ့ရိုဟင်ဂျာဒုက္ခသည်တွေဆန္ဒအလျောက်တိုက်ခါရှိစွာနေရရင်းတွေကိုပြန်နိုင်ဖို့လူသားချင်းစာနာမှုအကူအညီတွေအများဆုံးပံ့ပိုးပေးရင်းနဲ့ဖန်စီကန် writers သတင်းတောင်2ယောက်အများဆုံးလွှတ်ပေးရေးအတွက်လုံခြုံရေးကောင်စီကဆွန့်ဖြတ်ချက်ချနိုင်ဖို့ဆွေးနွေးခဲ့ကြပါတယ်ရှင်တောင်အာဖရိကသမ္မတဂျက်ကော့ဇူမာကိုယာရုကဖယ်ရှားဖို့ဆုံးဖြတ်လိုက်ကြောင်းအာဏာရပါတီကပြောဆိုလိုက်ပါတယ်။သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အရေးလက္ခဏာမတွေ့ရသေးပါဘူး။ ANC ပါတီခေါင်းဆောင်တွေကသမ္မတဇူမာနဲ့တွေ့ဆုံပြီးဆုံးဖြတ်ချက်ကိုအတိပေးပြောဆိုပြီးတဲ့အကြောင်းလဲပါတီအတွင်းရေးမှူးကဒီကနေ့အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုရဲ့လွှင့်မှုကြီးချက်ရေးပြဿနာကိုအပြေရှာကြဖို့လွှတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရန့်ကတိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်ရွှေပြောင်းအခြေချသူတွေကိုအကာအကွယ်ပေးနိုင်မယ့်အခွင့်အလမ်းကနေပါလာနေပြီလို့လည်းသမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson က IS Islamic စစ်သွေးကြွတွေကိုလုံးဝအမြင့်ပြုတ်သွားတဲ့အထိအလေးထားပြီးဆက်လက်တိုက်သွားဖို့လိုအပ်နေသေးတယ်လို့ဒီကနေ့ပြောဆိုလိုက်ပါတယ်။ဒီ IS စစ်သွေးကြွတွေကိုအီရတ်နဲ့ဆီးရီးယားနိုင်ငံတွေကသူတို့ထိန်းချုပ်ခဲ့တဲ့နေရာတွေကနေမောင်းထုတ်နိုင်ပြီဖြစ်ပေမဲ့လည်းဆက်ပြီးချေမှုန်းဖို့လိုအပ်နေသေးတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ် VOA အမေရိကန်တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ10:00နာရီအထိလိုင်းဒိုမီတာ24 25 32 51တို့ကနေအတန်းလွှင့်ခဲ့တာပါသောရရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးပြီးစိုးရိမ်မှုကင်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.